Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ16ရက်ပုထုနေ့ညဖက်9:00နာရီ90 DC စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလာဝအခုညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကီထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါ။အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာဟာကြိုပြီးမကြေညာဘဲအီရတ်မှာရောက်နေပါတယ်။ကနေဒါခရစ်ယာန်ဖုန်တော်ကြီးတစ်ပါးကိုမြောက်ကိုရီးယားကထောင်ဒဏ်တစ်သက်ချလိုက်ပါတယ်။အင်တာနက်ကိုစီကံသတ်မှတ်ထိန်ချုပ်ရေးတစ်ကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့ပြည်သူ့သမ္မတကတောင်းဆိုပါတယ်။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။လာမယ့်အစိုးရတစ်ကုပ်နိုင်ငံတော်အကြီးအကဲတာဝန်နဲ့အစိုးရအဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာအစည်းအဝေးကိုလက်ရှိအစိုးရတာဝန်ရှိသူတွေနဲ့သောင်းဆန်းစုကြည်တို့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့မကြာခင်တင်ပြပေးပါမယ်ရှင်။ဒီနောက်မှာတော့ဖာကန်ဒေတာကြောက်စိန်သူဖွဲ့ရဲ့လုပ်ငန်းတွေအင်အားအလုံးရင်သုံးပြီးလှုပ်ကိုင်လာတဲ့အပေါ်ဒေတာခန်တွေဆန္ဒပြတဲ့သတင်းနဲ့အတူမြန်မာအစိုးရနဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေအကြငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပမယ်အကြောင်းကိုလည်းကြားကြားမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ခရစ်မတ်သခင်တပုတ်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လင့်သွားမှာပါ။ခုအရင်ဆုံးတော့ပို့ထူနေညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မသိငေထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အစ္စလာမ်ဆွေးရောင်းအားရစဖွဲ့ကိုချင်းမုံတာမှာအမေရိကန်ကလုံရရာကိုအထောက်အကူပို့ရလာဖို့ရည်ရွယ်ချက်နဲ့အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာဟာဒီကနေ့အီရတ်နိုင်ငံကိုကြိုတင်မကျင်ညာပဲသွားပါတယ်။ IS အစွန်းရောက်တွေကိုချင်းမုံရေးအကဲဖြတ်ဆုံးဖြတ်ချက်တွေနဲ့ဘာတွေလုပ်လို့ရနိုင်မလဲဆိုတဲ့အချက်လက်တွေကိုရဖို့အတွက်ဝန်ကြီးကာတာဟာအီရတ်ခေါင်းဆောင်တွေနဲ့ရောအမေရိကန်တပ်မှုတွေနဲ့ပါတွေ့ဆုံမယ်လို့ခန့်မှန်းထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကတည်းကအီရတ်တပ်ဖွဲ့တွေကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ထောက်ကူပေးနေပေမဲ့အခုချိန်ထိတော့မြေပြင်တပ်ဖွဲ့တွေစစ်လို့ရေးမဖြစ်သေးပါဘူး။IS အစွန်းရောက်တွေဟာအီရတ်နိုင်ငံတွင်အရေးပါတဲ့မြို့တွေအပါအဝင်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသကိုကြကြပြန့်ပြန့်ထိန်းချုပ်ထားစေပါ။ကာဝေးဝန်ကြီးကာတာကတူရကီနိုင်ငံကိုသွားရင်းအီရတ်နိုင်ငံကိုခရီးတစ်ထောက်ဝင်တာပါ။တူရကီနဲ့ဆွေးနွေးတာမှာတော့အမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကိုတူရကီလေကြောင်းနဲ့မြေပြင်ကနေအထောက်ပံ့နေပို့ပေးဖို့တူရကီခီးစဉ်တွင်ဝန်ကြီးကာတာကတောင်းဆိုသလိုတူရကီကနေတဆင့်ဆီးရီးယားနိုင်ငံတွင်ကိုလက်နက်ကိုင်တိုက်ခိုက်ရေးသမားတွေမဝင်နိုင်အောင်နယ်စပ်လုံခြုံရေးကိုတုံ့ပြန်ဖို့လဲတိုက်တွန်းပြောဆိုပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရေးကြိုးစားနေသူဟီလာရီကလင်တန်ကသူမရဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးမဟာဗျူဟာကိုမနေ့အင်္ဂါနေ့ကထုတ်ဖော်ပြောဆိုလိုက်ပြီးပြိုင်ဘက် Republican ကိုယ်စားလှယ်လောင်းတွေကိုဝေဖန်ထိုးနှက်လိုက်ပါတယ်။ပေါ်ပေါ်တန်တန်ကြွေးကြော်သံလောင်းနဲ့တော့မဟာဗျူဟာတစ်ခုအဖြစ်မတွတ်သွင်းကြပါနဲ့လို့ Mrs. Clinton က Minneapolis မြို့မှာပြောဆိုခဲ့ပါတယ်။လေလုံးထွားသူတွေနဲ့တူသန်တွေဟာစေဦးစီးချုပ်ဖြစ်ဖို့အရေးချင်းပြည်သူတွေမဟုတ်ဘူးလို့လည်း Mrs. Clinton ကပြောဆိုခဲ့ပါတယ်။ကနရယာတစ်ခုလုံးဖြားထွက်သွားအောင်ဘုံနေခင်းပြစ်လိုက်မယ်လို့ချင်းချောက်ပြောဆိုတဲ့ Republican Party ပြိုင်ဘက် Ted Cruz ကိုလေလုံးထွားသူလို့ Mrs. Clinton ကရည်ညွှန်းခြင်းပုံရပါတယ်။တူသန်လို့တုံ့နှုံပြောဆိုမှုကတော့ Muslim တွေကို American ပြည်တော်စုတွင်ဝင်ရောက်ခွင့်ပိတ်ပစ်ဖို့အဆိုပြုတဲ့ Republican ကိုယ်စားလှယ်လောင်းတစ်ဦးဖြစ်တဲ့ Donald Trump ကိုရည်ညွှန်းခြင်းပုံရပါတယ်။Minneapolis မြို့ဟာ American ပြည်ထောင်စုရဲ့ Muslim လူဦးရေအများဆုံးမြို့တစ်မြို့ဖြစ်ပြီး Somalia နိုင်ငံကရွှေ့ပြောင်းအခြေချတဲ့ထောင်ပေါင်းများစွာသော Muslim တွေလည်းနေထိုင်နေကြတာဖြစ်ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမဟာဗျူဟာအထဲမှာ Islamic အစွန်းရောက် ISIS တို့လှုပ်ရှားရာဒေသတွင်ပြီးခဲ့တဲ့9နှစ်ကာလကရှိခဲ့ကြသူတွေရဲ့ပြည်ဝင်ခွင့်ရှောက်ထားမှုကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့အပါအဝင်ဗက်ပေါင်းစုံကလိဟင်းမှုမရှိစေဘဲအလုံးစုံပါဝင်ရပါမယ်လို့လည်း Hillary Clinton ကပြောဆိုထားပါတယ်ရှင်။
အီရတ်နိုင်ငံနဲ့ဆော်ဒီအာရေဗျနိုင်ငံနဲ့ဇနာအီရတ်နိုင်ငံရဲ့တောင်ပိုင်းမှာအဖွဲလိုက်အမဲလိုက်နေကြတဲ့ကာတာနိုင်ငံသား26ယောက်ထဲမှာနေကိုတနင်္သမားတွေကပြန်ပြေးဆွဲသွားတယ်လို့အီရတ်ရဲတပ်ဖွဲ့ကပြောပါတယ်။တနင်္သမားတွေဟာဒါဇင်နဲ့ချီတဲ့ကားတွေနဲ့ရောက်လာပြီးအမဲလိုက်သမားတွေကိုသူတို့စခန်းချနေတဲ့နေရာကနေဒီကနေ့မှပြန်ပြေးဆွဲသွားတာလို့တာဝန်ရှိသူတွေကပြောပါတယ်။အမဲလိုက်သမားတွေအတွက်လူညွှန်ရေးယူပေးနေတဲ့အီရတ်အရာရှိ2ဦးလည်းဖမ်းခံရတယ်လို့ဆိုပါတယ်။ပင်လယ်ကွေ့နိုင်ငံတွေကချမ်းသာတဲ့အမဲလိုက်သူတွေဟာဒီလိုရာသီမျိုးမှာအီရတ်တောင်ပိုင်းကအဲ့ဒီဒေသကိုသွားပြီးအမဲလိုက်လို့ရှိပါတယ်။ပြန်ပြီးဆိုတဲ့လူရဲ့အတွက်ဘယ်သူကမှတော့သူတို့လက်ချက်လို့မကျင်ညာသေးပါဘူး။အဲ့ဒီဒေတာအတွင်းမှာ IS အစွန်းရောက်လက်နက်ကင်တွေဟာရင်နန်းတွေနဲ့အုပ်စုလိုက်သွာလာလေးရှိတယ်လို့သိထားကြပါတယ်
။လီဗျားနိုင်ငံရဲ့ပြိုင်ဖက်အစိုးရအဖွဲ့ဝင်တွေကြားငြိမ်းချမ်းရေးသဘောတူညီချက်တစ်ခုကိုဒီကနေ့ဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးနိုင်ဖို့ခံမှန်ခဲ့ကြပေမဲ့လွှတ်တော်နှစ်ခုရဲ့ခေါင်းဆောင်တွေသဘောတူညီချက်ကိုအတိမပြုတာကြောင့်လက်မှတ်ရေးထိုးပွဲအခမ်းအနားကလာမယ့်ခြားသာပတင်းနေ့အထိနောက်ဆုတ်ရနိုင်တယ်လို့အရာရှိတို့ကပြောပါတယ်။ ထရီပိုလီနဲ့ထိုးဘူးမြို့တွင်မှအစိုးရ၏အပြိုင်ဆိုင်ဖွဲ့စည်းခဲ့ခြင်းကစလို့အစိုးရနှစ်ဖွဲ့တို့ကလွှတ်တော်ခေါင်းဆောင်တွေဖြစ်တဲ့အာဂူလာဆာလာနဲ့နူရီအဘူရှာမိန်တို့ပထမဆုံးအကြိမ်အဖြစ်မနေ့အင်္ဂါနေ့ကတွေ့ဆုံခဲ့ကြပါတယ်။လီဗျားနိုင်ငံအရေးကိုဖြည့်ရှင်းတာမှာပြင်ပကဖိအားတွေမပါဖို့လိုအပ်တယ်ဆိုတာကိုနှစ်ဖက်စလုံးတို့ကမှတ်ချက်ပြီးပြောဆိုပါတယ်။နိုင်ငံကိုကာလာရှေအုပ်ချုပ်ခဲ့တဲ့လီဗျာခေါင်းဆောင်မိုမာဂရာဖီကို2011ခုနှစ်မှာယာရုကဖျောက်ချပေးတဲ့နောက်ပိုင်းနိုင်ငံမတီးမငင်အခြေအနေအဆုံးသတ်နိုင်ရည်ရွယ်ချက်နဲ့စင်မြိုင်အစိုးရနှစ်ရက်ကြာအကြိမ်ကြိမ်ဆွေးနွေးခဲ့ပြီးနောက်ပိုင်းကုလသမဂ္ဂဂျာဝင်ဆောင်ရွက်မှုနဲ့သဘောတူညီချက်ထွက်ပေါ်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာကအသိအမှတ်ပြုထားတဲ့ထိုးဘရူအခြေစိုက်အစိုးရနဲ့ထရီပိုလီမှာအခြေစိုက်တဲ့အစ္စလာမ်ရဲ့ကျောတောင်နောက်ခံအစိုးရတို့ကအဖွဲ့ဝင်နေနဲ့ညီညွတ်တဲ့အစိုးရတရက်ကိုရပ်ပေါင်း40အတွင်ဖွဲ့စည်းဖို့ကိုလည်းဒီသဘောတူညီချက်မှာပါရှိပါတယ
် View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်ဒူးညဘက်တရနေ့ကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်ကနေဒါခရီးရန်ဖုန်တော်ကြီးတပောက်ကိုမြောက်ကိုရီးယားအမြင့်ဆုံးတရားရုံးကနေအလုကျန်းနဲ့ထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။နိုင်ငံတော်ကိုဆန့်ကျင်တဲ့ယာဆွေးမှုဆိုတဲ့ဆွဲချက်နဲ့အခုလိုထောင်ဒဏ်ချမှတ်လိုက်တာပါ။ဟျောင်ဆူးလင်းဟာသူ့ခရီးရန်ဖျားကြောင်းရဲ့အဆိုအဖြစ်မြောက်ကိုရီးယားမှာသူတည်ထောင်ထားတဲ့လူနာပြုစုစောင့်ရှောက်ရေးဂီဟာနဲ့မိဘမဲ့ဂီဟာတို့ကိုလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းနဲ့ဒီနှစ်အစောပိုင်းကမြောက်ကိုရီးယားမှာရောက်နေတဲ့အချိန်အဖမ်းခံရတာပါ။အသက်60ကျော်အရွယ်တောင်ကိုရီးယားနိုင်ငံဘွားလင်းဟာကနေဒါနိုင်ငံတိုရွန်တိုမြို့က Light Korean Presbyterian Christian ဖျားကြောင်းရဲ့အကြီးအကဲဖုန်းတော်ကြီးဖြစ်ပါတယ်။နိုင်ငံတော်ကိုစန့်ကျင်တဲ့ပြစ်မှုတွေကိုသူကျူးလွန်ခဲ့တဲ့ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်လူ့သံဌာနကနေတဆင့်ဇူလိုင်လမှာသူကဝန်ခံခဲ့ပါတယ်။မြောက်ကိုရီးယားမှာအဖမ်းခံရပြီးနောက်ပိုင်းမှာပြန်လွတ်လာတဲ့တခြားနိုင်ငံသားတွေကလည်းသူတို့ကိုအဲ့ဒီလိုပြောဆိုဝန်ခံခိုင်းတဲ့အကြောင်းပြောပြကြပါတယ်။
အမေရိကန်သမ္မတဘာရက်အိုဘားမားဟာအမေရိကန်နဲ့ကာလရှည်ကြာရံဖက်တည်းအကြားသမိုင်းဝင်တန်တမာရေးတိုးတက်ဖြစ်ထွန်းမှုတွေရခဲ့ပြီးမြဲလဲသူ့ရဲ့ကျန်းတဲ့သမ္မတသက်တမ်းအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သက်ရေးတိုးတက်မှုတစ်ခုခုရလာဖို့တော့ဖြစ်နိုင်ခြင်းမရှိလာပါဘူး။အိုဘားမားအစိုးရအဖွဲ့ရဲ့တန်တမာရေးဆိုင်ရာအထောက်လှုပ်ဆောင်ချက်ကြောင့်ကွန်မြူနီကျူဘာနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့လမ်းပွင့်ခဲ့တယ်လို့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သက်ရေးသဘောတူညီချက်တစ်ခုလည်းရခဲ့ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအရှေ့မှာတော့နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်ရေးဆက်ဆက်ဆွေးနွေးပွဲတွေပြန်ဆဖို့ရာအလင်းစလိုလှုပ်ဖို့လိုအပ်တဲ့အရေးလက္ခဏာမျိုးအမေရိကန်ဘက်ကမပြဘဲဒဏ်ခတ်ပိတ်ဆို့တာတွေနဲ့အန်ဒီယမဖြစ်အောင်ထိန်းထားတဲ့မဟာဗျူဟာတွေပေါ်မှာပဲအားထားလှုပ်ဆောင်နေတာပါအခုလက်ရှိမှာအမေရိကန်လွှတ်တော်အမတ်တွေကမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့အရှေ့အလယ်ပိုင်းမှာ IS စစ်သွေးကြွတွေရဲ့ချင်းချောက်မှုတိုးလာတဲ့အပေါ်အယုံစိုက်နေကြပြီးမြောက်ကိုရီးယားအရေးကင်တွယ်လှုပ်ဆောင်ဖို့အမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းချမှာနိုင်ငံရဲ့အရာဆန္ဒမရှိသလောက်ပဲလို့လေ့လာသူတွေကသုံးသပ်ပါတယ်
။တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းတွေကိုအပြင်းထန်တိစောက်နေတာကြောင့်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအပေါ်တရုတ်တို့ကပို့ပြီးတော့ပြောလာနေတဲ့ကိစ္စနိုင်ငံတကာကအာရုံစိုက်လာပါတယ်။အမေရိကန်ပြည်ထောင်စုပစိဖိတ်ရေတပ်ဖွဲ့ရဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Scott Swift ကဒီသတင်းပတ်ထဲမှာပဲတတိပေးစကားပြောခဲ့ပါသေးတယ်။နိုင်ငံတကာဥပဒေနဲ့အညီအဲ့ဒီကျွန်းတွေနားမှာလှုပ်ရှားသွားလာနေတဲ့သင်္ဘောတွေနဲ့လေယာဉ်တွေကိုအလွန်အကျွံသတိပေးတာတွေရှိနေပြီးဒါဟာကုသန်းရောင်းဝယ်ရေးနဲ့စီးရေးဆိုင်ရာပုံမှန်လုပ်ငန်းတွေကိုချိမ့်ချောက်နေတယ်လို့ဗိုလ်ချုပ်ကြီး Swift ကပြောပါတယ်။လူလုံကျွန်းတွေနာ22ကီလိုမီတာအတွင်းကပ်လာတဲ့စစ်ဖက်နဲ့ပုဂ္ဂလိကလေယာဉ်နဲ့ရေယာဉ်တွေကိုမကြသေးခင်အချိန်တွေမှာကိုပဲတရုတ်စစ်ဖက်ကရေဒီယိုနဲ့အကြိမ်တော်များများသတိပေးခဲ့ပါတယ်။အရင်တုန်းကဗီယက်တင်ပိုင်းတန်တာကြောက်တန်းတွေနဲ့ကြောက်ဆောင်တွေခုနှစ်ခုထက်မနည်းပေါ်မှာတိဆောက်ရေးလုပ်ငန်းတွေကိုလည်းတရုတ်ကအလင်းအမြန်တိုးချဲ့လုပ်နေတာပါ။အဲ့ဒီအထက်ကတချို့ပေါ်မှာဆိုရင်စစ်ဖက်သုံးရင်တွေအစင်းအတက်လို့စိုက်ကတ်နိုင်တဲ့လေရင်ပြေးလန်းတွေနဲ့စိတ်ကန်းတွေတော့မှအခုရှိနေပါပြီ။လက်ရှိအခြေအနေပေါ်တာဝန်ရှိသူဟာတရုတ်နိုင်ငံလို့တော့ဟာဝေကျွန်းမှာလုပ်တဲ့ပူပေါင်းဆောင်ရည်မဟာဗျူဟာဆိုင်ရာဆွေးနွေးပွဲတွင်ပြောတဲ့မိန့်ခွန်းနဲ့မှဗိုလ်ချုပ်ကြီး Swift ကအမည်နဲ့တကွထည့်မပြောသွားပါဘူး။ဒါပေမဲ့လည်းမြန်မာမိတ်ပိုင်ဆိုင်တယ်လို့ပြောထားတာကိုတက်ရောက်အောင်လုပ်နေတဲ့ပုံကမျိုးဆက်ပေါင်းများစွာပင်လယ်ထဲမှာလုကန်ရှာဖွေစားတောက်နေတဲ့ငါးဖန်သမားတွေကိုကြောက်လန့်စေပြီးသူတို့ရဲ့အတမူဝန်ကြောင့်မှုအတွေ့ချိန်ချောက်မှုနဲ့ရင်ဆိုင်နေရတယ်လို့ဗိုလ်ချုပ်ကြီး Scott Swift ကပြောပါတယ
်။ Internet ကိုစီကံသတ်မှတ်ထိန်းချုပ်ရေးတကဘာလုံးပူးပေါင်းဆောင်ရွက်ဖို့တရုတ်သမ္မတရှီဂျင်ဖင်ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကကမကထလုပ်ပြီးနိုင်ငံအရှေ့ပိုင်းဝူရှန်းမြို့မှာကျင်းပနေတဲ့ကမ္ဘာ Internet ညီလာခံမှသမ္မတရှီကဒီကနေ့မှအဲ့ဒီလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ င်တာနက်ကိုစီမံအုပ်ချုပ်တဲ့စနစ်တရဖန်တီးရေးနိုင်ငံတိုင်းအတူတကွလှုပ်ဆောင်သင့်တယ်လို့သမရရှိကပြောပါတယ်ဒီလိုလှုပ်တဲ့အတွက်တခြားကိစ္စရအများအပြားအပြင်သတိနှင်းပညာကိုလွှဲမှားတဲ့ရွယ်ချက်နဲ့အသုံးချတာကိုအဆုံးသတ်စေမယ်။စိုက်ဘာအင်တာနက်ကနေစောင့်ကြည့်ထောက်လန်းတာနဲ့ခိုးဝင်တာတွေကိုတားဆီးနိုင်မယ်။သူ့အဆိုအဖြစ်စိုက်ဘာအင်တာနက်မှာလက်နက်ပြိုင်ဆိုင်တာကိုနှိမ်နှင်းနိုင်မယ်လို့မစ္စတာရှီကပြောပါတယ်။အမေရိကန်အခြေစိုက် Microsoft ကုမ္ပဏီနဲ့တရုတ်နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Baidu နဲ့ Alibaba တို့အပါအဝင်ကမ္ဘာအကြီးဆုံးနည်းပညာကုမ္ပဏီကြီးတွေကကိုယ်စားလှယ်ဓာစင်ပေါင်းများစွာအခုညီလာခံကိုတက်ရောက်နေပါတယ်။မဖွဲ့မရဖြစ်တယ်ဒါမှမဟုတ်အဖြစ်အမှောက်ဖြစ်တယ်လို့ယူဆတဲ့ internet website တွေကိုတရုတ်နိုင်ငံမှာပိတ်ပင်ပြီး internet အသုံးပြုတာကိုတရုတ်ကွန်မြူနစ်ပါတီကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါတရုတ်အစိုးရရဲ့အခုတောင်းဆိုချက်ကိုငြင်းပယ်ချဖို့လူ့ခွင့်ရေးအဖွဲ့ဖြစ်တဲ့ပြည်ပဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့ AI ကနည်းပညာကုမ္ပဏီတွေကိုတောင်းဆိုနေပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သတ်မဲ့လူ့ခွင့်ရေးချိုးဖောက်တာတွေပိုဆိုးလာစေမဲ့နည်းလမ်းတွေနဲ့တရုတ်အစိုးရဟာကမ္ဘာလုံးဆိုင်ရာအင်တာနက်စီမံအုပ်ချုပ်ရေးအပေါ်လွှမ်းမိုးဖို့ကြိုးစားနေတယ်လို့ AI အဖွဲ့ကပြောပါတယ
်။လက်ရှိကုလသမဂ္ဂအတွင်းမှုချုပ်ဘန်ခီမွန်ရဲ့အတွင်းမှုချုပ်သက်တမ်းဟာနောက်ဆုံးနှစ်ထဲရောက်လာပြီးမို့သူ့ကိုဆက်ခံမဲ့လူကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအင်္ဂါနေ့ကစရှာနေကြပါပြီ။အရေးချင်းပြည့်မီတဲ့ကုန်စည်လောင်းအမိစင်းတွေတင်သွင်းကြဖို့ကုလသမဂ္ဂအတွင်းညီလာခံတဘာပတိနဲ့လူညိုရေးကောင်စီဥက္ကဋ္ဌတို့ကအဖွဲ့ဝင်193နိုင်ငံစလုံးကိုပေးပို့တဲ့ပူးတွဲစာထဲမှာဖိတ်ခေါ်ထားပါတယ်။အတွင်းရမှုချုပ်တဲ့ရွေးချယ်ရေးလုပ်ငန်းကိုဒီစာနဲ့စတင်လိုက်တာဖြစ်ပြီးလက်ရှိအတွင်းမှုချုပ်နဲ့သူ့အရင်ကအတွင်းမှုချုပ်တွေရဲ့လုပ်ငန်းအပေါ်မှာအခြေတည်လှုံ့ဆော်သွားမှာဖြစ်တယ်လို့ဗြိတိသျှသံမတ် Matthew Rycroft ကသတင်းတောက်တွေကိုပြောပါတယ်။ကိုယ်စားလှယ်လောင်းအမည်စင်းတွေကို2016ခုနှစ်မတ်လအကုန်ဒါမှမဟုတ် AP လာဆန်းမှာရမယ်လို့မျှော်လင့်နေကြောင်းအထွေထွေညီလာခံသဘာဝပတိ Morgan's Like a Toft ကပြောပါတယ်။ကိုယ်စားလှယ်လောင်းအမည်စင်းတွေအပေါ်လိလသုံးသက်တာကိုလူညိုရေးကောင်စီကစူလင်လာမှာစတင်ပြီးကောင်စီကနေပြီးတော့ရွေးချယ်တာကိုစက်တင်ဘာလလောက်မှာအဖွဲ့ဝင်နိုင်ငံတွေကိုအကြံပြုတင်ပြမှာပါ။ရွေးခံရတဲ့အတွင်းမှုချုပ်တဲ့ဟာ2018ခုနှစ်ဇန်နဝါရီလမှာစပြီးတော့တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။အရင်တုန်းကတော့အထူးသဖြင့်အမေရိကန်နဲ့ရုရှားတို့ပါဝင်တဲ့လူညွေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဟာအထူးတညီလာခံကနောက်ဆုံးအတည်ပြုပေးရေးကိုယ်စားလှယ်လောင်းတယောက်ကိုရွေးချယ်အကြံပြုတာမှာအားကောင်းတဲ့လွှမ်းမိုးမှုရှိခဲ့မှုပါတယ်။2016ခုနှစ်အတွက်ဒေါ်လာ 1.1 ထရီလီယံအစိုးရအသုံးစရိတ်အစီအစဉ်တစ်ရပ်ကိုအမေရိကန်ကွန်ဂရက်လွှတ်တော်ကစစ်ဆေးညှိနှိုင်းသူတွေရသွားကြပါပြီ။ဒီအစီအစဉ်အရစီးပွားရေးလုပ်ငန်းတွေနဲ့တည်ပုဂ္ဂလတွေအတွက်အခွန်ရှော့ပေါ်ပေးထားတဲ့အစီအစဉ်တွေတက်တန်းထပ်တိုးသွားမှာပါ။အောက်လွှတ်တော်ဥက္ကဋ္ဌဖောရိုင်ယန်ဦးဆောင်တဲ့အစည်းအဝေးကနေအင်္ဂါနေ့ညနှောင်းပိုင်းမှာထွက်လာကြပြီးတဲ့နောက်ကြီးမားတဲ့အသုံးစရိတ်ဆန်ရာဥပဒေမူကြမ်းပါပြဋ္ဌာန်းချက်တွေကိုလွှတ်တော်အမတ်တွေကထုတ်ပြောကြတာပါခင်ဗျာ။ Direct from Washington The
Voice of America VOA ပုတ်ထုံးနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်။လက်မဲ့အစိုးရတစ်ကိုနိုင်ငံတော်အကြီးအကဲတာဝန်နဲ့အစိုးရအဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုလက်ရှိအစိုးရတာဝန်ရှိသူတွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီတာဝန်ရှိသူတို့ပထမဆုံးအကြိမ်ဖြစ်နေပြည်တော်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံရေးမှာဒီမိုကရေစီလမ်းကြောင်းအတွက်အေးအေးဆေးဆေးနဲ့အာဏာလွှဲပြောင်းရေးလုပ်တာဟာဒါဟာပထမဆုံးအကြိမ်ဖြစ်တဲ့အတွက်အကုန်ယူစရာကောင်းတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ ဒေါ ဆန်းစုကြည်ဦးဆောင်ပြီး NLD ပါတီတာဝန်ရှိသူတွေနဲ့လက်ရှိသမရဦးသိန်းစိန်စိုးရဖွဲ့တာဝန်ရှိသူတွေဟာနေပြည်တော်မှာဒီကနေ့တွေ့ဆုံပြီးတော့နိုင်ငံတော်အကြီးအကဲတာဝန်နဲ့စိုးရဖွဲ့တာဝန်တွေစနစ်ကျလွှဲပြောင်းရေးတွေနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ဆွေးနွေးခဲ့ကြပါတယ်နေပြည်တော်ပြည်သူ့လွှတ်တော်ဝင်အတွင်းမှာပြုလုပ်ခဲ့တဲ့ညီနိုင်စည်းဝေးပွဲနဲ့ပတ်သက်ပြီးတော့သမရယုံညွန်ကြားရေးမှူးဦးဇော်ထေးက VOA ကိုအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့ဟိုပြည်သူ့လွှတ်တော်ပေါ့နော်တရားဥပဒေစိုးမိုးရေးနဲ့ဒီနေ့ကျရင်ကောမဒီပေါ့အဆောင်မှအိုင်ကွဲမှာအဲကျွန်တော်တို့နိုင်ငံတော်ကြီးကတာဝန်နဲ့အစိုးရဖွဲ့တာဝန်လျှောက်ချောင်းညီနိုင်ရေးဆိုင်အစည်းအဝေးပေါ့အဲ့ဒါနေ့လယ်ပိုင်းမှာလုပ်တယ်လုပ်တဲ့ဟာကိုအစည်းအဝေးကိုအတော်ဆန်းစုကြည်ဦးစီးပြီးလုပ်တယ်ပေါ့ကျွန်တော်တို့အစိုးရဘက်ကတော့ဦးရထွတ်ရဲကျွန်တော်တို့ဘက်ကတွညွန်ချုပ်ဦးမမောင်အောင်ရဲကျန်တော်ရဲသုံးယောက်တည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ကဦးဝင်းအောင်ဦးဝင်းထိန်ရဲဒေါက်တာမျိုးအောင်ရဲဒေါက်တာအောင်ပြည်ရဲတက်တယ်အစည်းအဝေးနဲ့ပတ်သက်လို့အနည်းချုပ်ပြောရရင်တော့တာဝန်လွှဲပြောင်းလာမှာအစဉ်ကြီးချောဝေးစေဖို့လက်ဆက်ပေါ့ပူပေါင်းဆောင်ရွက်မယ့်လုပ်ငန်းစဉ်တွေအသေးစိတ်ကိုဆွေးနွေးခဲ့ကြတယ်ဟုတ
်အစိုးရတာဝန်တွေလွှဲပြောင်းလာမှာအစဉ်ပြေချောဝေးစေဖို့အတွက်နှစ်ဖက်ပူပေါင်းဆောင်ရွက်မှုတွေကိုအသေးစိတ်ဆွေးနွေးခဲ့ကြပြီမယ်လဲထုတ်ဖော်ပြောဆိုဖို့သူကညှင်းဆိုခဲ့ပါတယ် မြန်မာနိုင်ငံရေးသမိုင်းမှာအစိုးရတရက်ကနေနောက်တက်လာမဲ့အစိုးရတရက်ကိုငြင်းငြင်းချမ်းချမ်းနဲ့အစိုးရတာဝန်တွေလွှဲပြောင်းဖို့လုပ်တာဟာဒါဟာပထမအဦးဆုံးအကြိမ်ဖြစ်ပြီးဂုဏ်ယူစရာကောင်းတဲ့ကိစ္စရပ်ဖြစ်တယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြားခဲ့တဲ့အကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပါတယ
်ဒီနေ့ပထမဆုံးညင်ပြတာပါဒေါက်ဆန်းစုကတော့ဒီဒီမနက်နိုင်ငံရေးမှာဒီပထမဆုံးကြည်ဒီချင်းနဲ့ဒီငန်းရောက်တဲ့အနာဂတ်ကြောင်းသုတ္တဟာဒါပထမဆုံးကြည်ဖြစ်တဲ့ကြောင့်မလို့ဒါဘုံရကောင်းတဲ့ဖြစ်တဲ့အကြောင်းနောက်ပြီးတော့မှနှစ်ပတ်လုံးတက်ကလည်းပြည်ပြည်နဲ့လည်းဒီကနေ့ရင်းချင်းကပြည်နယ်မှာဆိုတော့ဒီနေ့ကျမီဒီယာတွေပြောသွားတာပေါ့ဟောအော်ရပြီးတော့ကျွန်တော်တို့ကြတော့လေယူနီခါရတဲ့ဘယ်လိုပြောင်းလဲဘယ်လိုပြောင်းလဲဘယ်လိုလက်ခံမယ်ဘာညာအဲ့ဒါမျိုးကျွန်တော်တို့အသေးစိတ်ဆွေးနွေးတယ်ဒါပေမဲ့အသေးစိတ်ကတော့ခုတော့ပြောလို့ဖြစ်သေးဘူ
းဒါပြင်တစ်ဖက်ဆက်လက်ဆွေးနွေးကြမယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝင်းထိန်ကအခုလိုဆက်ပြောပါတယ
်ဆိုတော့ဒီဘက်မှာဒီရက်တော့အများဆုံးပြည်ပြီးတော့တော့ကြမယ်ဆိုတော့ကျွန်တော်ဒီတိုင်းမြင်နေရရပါတယ်အဲဘာကလည်းပါမယ်ဦးရထွန်းပြောတာလည်းဦးရထွန်းကတော့ပါမယ်သူကကြည့်တယ်လို့နောက်တယောက်ပါမယ်သူစပုတ်ကြီးပြောကျွန်တော်ကြီးကလည်းဟိုအထောက်ကူပြုဖက်မှာဒေါက်တာကလည်းပါမယ်ပုဂ္ဂိုလ်မျိုးလည်းပါမယ်နောက်ကိုကျော်ဒီကပါမယ်နောက်စေလေးကပါမယ
်ပြီးခဲ့တဲ့နှုန်းမှာရှင်းရနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်အမတ်နေရအများစုကိုအနိုင်ရရှိပြီးတဲ့နောက်အစိုးရတက်ဖွဲ့ဖို့ဖြစ်လာခဲ့တာဖြစ်ပါတယ်။လာမယ့်2016မတ်လအကုန်မှာတော့လက်ရှိသမ္မတဦးသိန်းစိန်ရဲ့အစိုးရတက်တန်းကုံဆုံးမှဖြစ်ပြီးတော့အဲ့နောက်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရတက်တက်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်မင်းမြန်တင်ပြသွားပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေပို့ထုတ်နေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာအစိုးရနဲ့အပြည့်အဝတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံရေးဆွေးနွေးပွဲတရက်ကိုလာမယ့် January လပထမပတ်မှာကျင်းပနိုင်ဖို့တမရဦးသိန်းစိန်ကဒီကနေ့ပြောဆိုသွားပါတယ်။တမရဦးသိန်းစိန်ထံဒီကနေ့ပေးအပ်ခဲ့တဲ့အာဏာပိုင်အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့နိုင်ငံရေးပါတီတွေကြားသဘောတူထားတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကတိုင်းရင်းသားပဋိပက္ခတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်ပြီလားဆိုတာနဲ့လာမယ့်အစိုးရတစ်ကလက်ခံနိုင်မယ့်အလားအလာတွေကိုမှတ်သိနေထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားရရှိထားတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အရရေးဆွဲသဘောတူခဲ့ကြတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုဒီကနေ့မှာသမ္မတဦးသိန်းစိန်ကိုပေးအပ်ခဲ့ကြပါတယ်။ကိုစားပြုအဖွဲ့တွေကပါဝင်ဆွေးနွေးသူပေါင်းရာနဲ့ချီတက်ရောက်မဲ့နိုင်ငံရေးဆွေးနွေးပွဲကိုလာမယ့်ဇန်နဝါရီလပထမပတ်မှာစတင်ဖို့သမ္မတဦးသိန်းစိန်ကပြောဆိုခဲ့တယ်လို့အပြစ်ရထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်။
ဒီနေ့သမ္မတရဲ့မိခွန်ရတာတော့နေ့တော့မတတ်မှပြင်မယ်ဇန်နဝါရီလပထမပတ်မှာစနိုင်အောင်ညွှန်ကြားလိုက်ပါတယ်သမ္မတရဲ့မိခွန်မှညွှန်ကြားချက်ကတော့ဇန်နဝါရီပထမပတ်လို့ဆိုတဲ့အတွက်ပထမပတ်ဆိုတာတော့ကျွန်တော်တို့တရက်ကနေ9ရက်ပေါ့ဗျာအခုကြားမှလည်းဖြစ်တော့ဖြစ်နိုင်တဲ့ဒီနည်းနည်းရှုရရှားသွားမယ်ဆိုလည်းပဲဒုတိယပတ်တည်းရောက်နိုင်တယ်ပေါ့ဒါမဲ့ဥတီမှန်ကြတော့ပထမပါလို့သမ္မတရရနေ့လမ်းညွှန်ပါတယ်ခင်ဗ
ျရွေးကောက်ပွဲပြီးအစိုးရတဲ့အပြောင်းလဲကာလမှာစတင်မဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဖွဲ့စည်းမဲ့အစိုးရတဲ့ကဘလောက်အထိလက်ခံနိုင်မလဲဆိုတာကိုတော့နိုင်ငံရေးမှူးပေါင်းကိုပါဝင်ဆွေးနွေးခဲ့တဲ့ပါတီဗဟိုအလုပ်အမှုဆောင်ဦးညံဝင်းကအခုလိုပြောပါတယ
်အစိုးရနဲ့ဖွဲ့ပြီးတဲ့ကအကြောင်းအရာပုံမှန်မူတည်ပြီးတော့အမှုရင်ကြောင်းလဲမှုကရှိကောင်းရှိမှာပေါ့မရှိဘဲနဲ့လည်းဖြစ်ပြင်ပြမယ်တူတင်ပြီးကျွန်တော်ပြောလို့မရပါဘူးသုံးစားတိုင်းမို့ဘယ်အလုံးစုံတော့ကျင်းနိုင်မလဲသို့တော့ကျွန်တော်တို့အစုအဖွဲ့နဲ့နော်လူအများနဲ့လုပ်တယ်ဆိုတာအပြင်းအရှော့တင်ဒီလိုရှိရတာလေလက်ခံသေးတဲ့ဟာမကြိုက်လက်လက်ခံသေးတဲ့ဟာလက်ခံပေးအောင်ဒါကိုကြီးမဟုတ်သူ့ဘက်ကလည်းဒီလိုပဲလေဒီကဘာဝအတိုင်းသွားနေတော့အလုံးစုံဆိုတဲ့အာကိုကျွန်တော်ပြောလို့မရပါဘူးခင်ဗျ
လက်ရှိအစိုးရရဲ့လက်ကျန်သက်တမ်း3လလောက်အတွင်းတိုင်းရင်းသားလက်နက်ကိုင်တို့နဲ့နိုင်ငံရေးဆွေးနွေးပွဲစတင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲမူပေါင်းတရက်ကိုခက်မြန်မြန်သဘောတူလိုက်ကြတာဖြစ်ပြီးပြုပြင်ပြောင်းလဲစရာတွေတော့ရှိနေသေးတယ်လို့ဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်အခုလောက်တဲ့မူပေါင်းကကျွန်တော်စကူးမကူးကာလမူပေါင်းလို့ခေါ်ရကြစကူးမကူးကာလမူပေါင်းရဲ့အခြေအနေကြောင့်ဒီနိုင်ငံရေးဆွေးနွေးပွဲလို့အချင်းချင်းကအဖွင့်ဘဘောမျိုးဖြစ်သွားနိုင်တယ်။အငယ်ဆွေးပွဲဖွင့်ပွဲပေါ့စတဲ့ဖွင့်နေကြောင်းအေရိယာနောက်ပိုင်းမှာအသေးစိတ်လှုပ်ရှားရှိကြတော့နောက်ကနိုင်ငံဆွေးနွေးပွဲအဖြစ်မျိုးဆင်းလှုပ်သွားနေမှာပါသွားဖို့ပေါ့ပြီးလို့ရှိရင်တော့နောက်ကျမဲ့ဆိုးရွားကန်လို့ဒီနိုင်ငံဆွေးနွေးပွဲဆက်လက်တည်ဆောင်သွားမယ်တာဝန်ရှိတော့ဒီမူပေါင်းက ပြင်းကျတဲ့ပုံစံမဟုတ်ဘဲနဲ့ဒီကြောင်းလည်းပြင်းလည်းပုံစံမျိုးကိုလောက်ထားတဲ့ခါကျတော့နောက်ဆိုရရလည်းပဲသူနိုင်ရဲ့သူနေဖို့ဆက်ပယ်တဲ့ချိန်မှာဒီမျိုးပေါင်းနဲ့အသက်ပြီးတော့နည်းနည်းလေးကပိကောင်းဖြစ်တဲ့အရေရှိရင်တော့ပြုလေပြင်းလေအောင်ဆိုပြီးတော့ထည့်ထားတော့ရှိတာပါ
နောက်လာတွင်မှာစတင်နိုင်မှုခမ်းမန်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေမှာတော့ဒေါအောင်ဆန်းစုကြည်တက်ရောက်မလားဆိုတာကရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့အခုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာအစိုးရကြားတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA မှာတော့ဒေါအောင်ဆန်းစုကြည်တက်တဲ့အနေနဲ့လက်မှတ်ရေးထိုးဖို့ညှင်းဆန်းထားတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တချို့နဲ့မြန်မာအစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲမှာတော့အစိုးရလွှတ်တော်တမတော်တို့ကကိုယ်စားလှယ်စုစုပေါင်း300ဝန်းရောက်ဆွေးနွေးခွင့်ပေးထားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကတော့ကိုယ်စားလှယ်150ရရှိထားပါတယ်။ဒါ့အပြင်နိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်150တိုင်းရင်းသားခေါင်းဆောင်50နဲ့ဖိတ်ကြားသင့်သူ50တို့ကိုလည်းတက်ရောက်ဆွေးနွေးခွင့်ရရှိထားပါတယ်ရှင်။
မတင်ကြီးထိုင်မင်းမြန်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းကနေပုတ်ထုံးနေညဖက်တင်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။အခုတော့ဖကန့်ဒေတာမှာကြောက်စိန်တူးဖို့ရေးလုပ်ငန်းတွေအပေါ်ဒေတာခန့်တွေဆန္ဒပြတဲ့အကြောင်းတင်ပြပါမယ်။ကချင်ပြည်နယ်ဖကန့်မြို့နယ်အတွင်းမကြသေးခင်ရက်ပိုင်းကဆက်လို့ကြောက်စိန်တူးဖို့ရေးကုမ္ပဏီတွေကအင်အားအလုံးအရင်သုံးပြီးတော့တူးဖို့ရေးလုပ်ငန်းတွေလှုပ်လာတဲ့အတွဲဒေတာခန့်တွေဆန္ဒပြခဲ့ကြပါရယ်။ကျောက်စိန်တူဖို့ရေးလုပ်ငန်းတွေကြောင့်မြေစာပုံပြပြီးတည်ဆုံမှုအပါအဝင်မတော်တဆတည်ဆုံမှုတွေဆက်တိုက်ဖြစ်လာပြီးနောက်ပိုင်းဒေသခံတွေကအခုလိုဆန္ဒပြလာကြတာပါဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကအသေးစိတ်တင်ပြထားပါရရှင
်ကျောက်စိန်တူဖို့ရေးကုမ္ပဏီတွေကမြေစာတည်တဲ့ထရက်ကားကြီးတွေတုံးပြီးအခုရက်ပိုင်းအတွင်းမှာနေမအားညာမအားကျောက်စိန်တူဖို့ရေးတွေလုပ်နေကြတာပါကျောက်စိန်တွင်းရှိရာမော်တွေနဲ့မြေစာပုံနဲ့နေရာကြားကရွာတွေကိုရန်နရဆက်တွေနဲ့မြေတဲထရက်ကားကြီးတွေဖြန့်မောင်းနေတာကြောင့်ဒေသခံတွေအတွက်ဆိုးကျိုးဖြစ်လာတဲ့အပေါ်ဖားကန်းမြို့နယ်လုံငင်းမြို့နယ်ကြားရွာတချို့မှာဒေသခံရွာသားအနည်းဆုံး40လောက်ဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ဖားကန်းမြို့ကန်ကိုဇော်မိုးထက်ကပြောပါတယ်
ဒီကဖြစ်တဲ့အခါကျရွာတွေတဲ့24မိုင်သွားနေတော့ပဲတစ်နေ့တိုင်းမှတိုင်းနေဦးအဲ့လိုမျိုးသွားနေတော့ရွာတွေလမ်းကတော့မဖြတ်နိုင်ဆိုပြီးတော့သူကဌာနဖို့ထုတ်တာပေါ့နော်ဒီရွာတွေလမ်းတွေကတော့သွားကြချင်းဒေသခံဒီကိတိတ်နက်ကလေးနိုင်ဖုန်နေနေနေရတယ်ကနောက်တစ်ချက်အေးဘောကမအေးရဘူးကွာအဲနောက်တစ်ခါဖိုက်ကြီးပြည့်ပြီးတော့လူတွေပြည့်ပြီးတော့အဲ့ဒါအနည်းစင်မင်းများလို့ဖြစ်နေတာတမောလုံးတိုင်းတာပေါ့နော်သူအဲ့ဒီစီတော့ကနေတားတာပေါ့နော
်အခုလိုဆန္ဒပြတာကြောင့်လုံုံရေးယူပေးခဲ့ရတယ်လို့ဖားကန်းမြို့နယ်ရဲစခန်းတာဝန်ကျရဲရာရှိတူက VOA ကိုပြောပါတယ
်ဖားကန်းလုံကင်းဘက်ဆန္ဒဟုတ်ဖြစ်တာအဲ့ဒါကျွန်တော်ဒီမြို့မှနေမှာတော့ပြီးတော့ဒီနေရာကကနေတော့ပြောင်းရတယ်ဒီတော့ပြရတာ
မြေစာတည်တဲ့ကားတွေရွာတွေကိုဖြတ်တန်းခွင့်မပြုလူသက်နေတဲ့ကြောက်စိန်တူဖို့ရေးကုမ္ပဏီတွေဖားကန်မြို့နယ်ကထွက်သွားစတဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြတယ်လို့ဆိုပါတယ်လုံငင်းမြို့နယ်အုပ်စုဝိုင်းတောင်ဂဒေရွာစတဲ့ဒေသတွေမှာဆန္ဒပြခဲ့ကြတာပါဒေသခံတွေအခုလိုဆန္ဒပြရတဲ့အခြေအနေကိုသူ့အနေနဲ့ကိုချင်းစာနားလည်မိကြောင်း NLD ပါတီကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးခန့်ရတဲ့ဦးဒါရှိလာဆိုင်ကပြောပါတယ
်နိုင်ငံတော်အကျိုးတူဆိုတဲ့ကုမ္ပဏီတော်တော်များများဟာအဲဒီအဖွဲ့ကြီးပိုင်ပေါ့နော်အဲ့ဒီကုမ္ပဏီတော်တော်များများဟာအဲဒေတာခံတဲ့အကျိုးကိုအဲမကြည့်တဲ့ကုမ္ပဏီကများတဲ့အတွက်ကြောင့်လို့နောက်ပြီးတော့သဘာဝပတ်ဝန်းကျင်ပြည့်စုံလူရင်းမှုအပိုင်းကလည်းတော်တော်လေးများတဲ့အနေအထားတွေပေါ်မှာပြည်သူလူထုကခံစားကြတယ်လို့ဒါကျွန်တော်ကတော့ဒီလိုမြင်တယ်လေနော်
ကျောက်စိန်တူဖို့ရေးကုမ္ပဏီတွေအနေနဲ့2016မှာတက်လာမဲ့အစိုးရသက်လက်ထက်မတိုင်ခင်တူဖို့ရေးလုပ်ငန်းတွေကိုအလျင်စလိုလုပ်မဲ့သဘောရှိတယ်လို့ကိုဇော်မိုးထက်ကသုံးသပ်ပါတယ
်။ဒီ2010စတဲ့တည်းကဟိုအဲ့ဒီလက်ရှိအစိုးရတက်မှာအကုန်တူးပါလေ။ဟိုရတော့တူးမို့ဗျာအကုန်တူးမယ်ဆိုတာဒီချင်းတော်ချင်းမာတဲ့တို့နောက်ခွေကနေကြင်းရဖွဲ့စည်းတွေပါမယ်။နောက်တစ်ခုကဒီခရိုနီအုပ်စုရှိမယ်။အဲနောက်တစ်ခုကကြတော့ဒီဖြစ်ပေါ်ချိုတိုင်ဝမ်နေပတ်သက်တဲ့ကုမ္ပဏီရှိမယ်အဲနောက်မှာဒါတွေပဲရှိတာ
ရာကျော်တဲ့ကြောက်စိန်တူဖို့ရေးကုမ္ပဏီတွေထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ရက်ငင်းငန်းရင်ယူထားတဲ့အဖွဲ့တွေပါဝင်ပြီး NDAK ဥစကုံတရင်ရဲ့ကချင်အဖွဲ့ KDN ဥမထုနော်ရဲ့အဖွဲ့နဲ့ပိုးလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ PLA PNO အဖွဲ့တွေနဲ့ UWSA ဝါတပ်ဖွဲ့ရဲ့ရာဇထာနေမြန်မာတကောင်းစတဲ့ကုမ္ပဏီတွေကကျောက်စိန်တူဖော်နေကြပြီးဒေသခံတွေအကျိုးကိုဘာမှလွတ်ဆောင်ပေးခြင်းမရှိဘူးလို့ဦးဒါရှိလာဆိုင်ကပြောပါတယ်။အဲ့ဒီကုမ္ပဏီတွေဟာပွင့်လင်းမြင်သာမှုရှိရှိလွတ်ဆောင်မဲ့နောင်တက်လာမဲ့ NLD အစိုးရလက်ထက်မတိုင်ခင်မှာအခုလိုအလင်းစလိုလုပ်နေကြတာလို့ဦးဒါရှိလာဆိုင်ကသုံးသပ်ပါတယ်
။တို့ဒီအများပြည်သူလူထုကဒီထောက်ခံတဲ့အစိုးရတည်တရကဒီမကြခင်မှာပေါ့နော်ဒီ3-5လအစောတွင်းမှာပေါ်လာပေါ်ပေါက်လာတော့မယ်ဆိုတဲ့အချိန်မှာ တို့အနေနဲ့ဒီလိုပြည်သူလူထုဘက်ကနေရပ်တည်တဲ့အစိုးရပေါ်ပေါက်ခင်းရင်ဒီလုပ်ငန်းတွေကိုတို့ကောင်းကောင်းမွန်မွန်လုပ်ခွင့်ရတော့မှာမဟုတ်ဘူးဆိုတဲ့အတွင်းနဲ့အခုလက်ရှိကာလမှာတို့ဒီမကြံတော့တဲ့ကာလ3လ4လအတော်သေးမှာပေါ့နော်လက်ငုပ်လက်ကြံလေးတွေကိုအပြည့်ပြတ်တို့အနေနဲ့လှုပ်ဆောင်ခြင်းနဲ့အနေထားကြောင့်လို့ပဲအဲ့လိုကတော့ကျွန်တော်အမြင်ရောပေါ့နော်အများပြည်သူတွေအမြင်လဲအဲ့လိုပဲမြင်နေကြတာပေါ့နော်ဒါကတကယ်လဲကျွန်တော်တို့လည်းအဲ့လိုပဲသုံးတတ်တယ
်ဒီဇင်ဘာလ15ရက်နေ့တုန်းကလည်းဖားကံမှာမြေစာပုံပြိုပြီးအ ਨੇ စုံလူ9ဦးတေဆုံးခဲ့ရပေမဲ့တက်ဆိုင်ရာကြောက်စိန်တူဖော်ရေးကုမ္ပဏီကတာဝန်ယူပြန်လည်ဖော်ထုတ်တာမျိုးမရှိခဲ့ပါဘူးခင်ဗျာ
ဤပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေခဏအပေါင်းဆုံးကိုထုတ်လွှင့်ပေးနေပါတယ်ရှင်ခုတော့တခြင်းလက်ဆောင်ဖက်အလက်ပေးရအောင်ပါဆောင်းနှင်းတွေဝေးတဲ့ဒီနှစ်တကူရာသီရောက်တိုင်းတရားသီကိုခန်းစားရေးဖွက်ထားတဲ့တခြင်းတွေ Christmas Day တခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒါကြောင့်ဒီကနေ့တော့ Blake Shelton နဲ့ Miranda Lambert တို့တွေ့ဖက်တီးဆိုထားတဲ့ Jingle Bell Rock တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ကြပါရှင် Jingle Bell Jingle Bell Jingle Bell Rock Jingle Bell Swing and Jingle Bells Ring Snowing and blowing up bushels of fun Now the jingle hop has begun Jingle Bell, Jingle Bell, Jingle Bell Twist Jingle Bells Chime and Jingle Bell Time Dancing and prancing in Jingle Bell Square In the frosty air What a bright time, it's the right Go riding in a one-horse sleigh Giddy up, jingle horse, pick up your feet Jingle around the clock Mix and a mingle in the jingling feet That's the Jingle Bell Rock
ကျမတို့အခုထုတ်လင်းပေးလိုက်တဲ့တခြင်းလက်ဆောင်ကိုတောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အသံရဲ့ပို့ထူနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24-25 နဲ့30 minutes တို့ကနေဖမ်းယူနာဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလ16ရက်ပုဒ်ထူးနေ့ညပိုင်းအတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00အထိအစီအစဉ်တွေကို line to meter 24 25 30 51အပြင် line line meter 190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍတွေကိုကြားဖို့ရှိပါတယ်ဥကျော်ဆန္ဒရဲ့မြမအရေးသုံးသပ်ချက်မှာကြားရမှာကတော့
အခုကျွန်တော်စူးရင်တာကနိုင်ငံမှာဘာမှလက်ထုတ်တမှုလည်းမရှိဘူးကချင်ပြည်နယ်ကလည်းပုံပြီးမှဆင်းရဲလာတဲ့အဓိကတော့ဒီလိုလူထုတွေပါနော်အချင်းပြည်သူလူထုတွေဒါမှမဟုတ်လည်းတိုင်းငံတုန်းကဒီလိုလူ
ကချင်ဒေသခံတရင်သမားဖြစ်တဲ့ကွန်နော်ဒင်းပြောတော်တာပါရှင်အပြည့်စုံကိုတော့မကြခင်ကြားရဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့သတင်းမီဒီယာဖွံ့ဖြိုးရေးညီလာခံရုပ်သံ Journalist အသင်းဖွဲ့စည်းတဲ့အကြောင်းစာရာတွေကိုတင်ပြထားပါရယ်။မအိမ်ခိုင်ဦးရေးတာထားတာကိုဥဆံမိုးဝေကကူညီတင်ဆက်ထားပါရယ်ရှင
်။အခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့လေးချိန်မြောက်ပြုလုပ်ခဲ့တဲ့သတင်းမီဒီယာဖွံ့ဖြိုးရေးညီလာခံမှာရုပ်သံသတင်းသမားတွေအတွက်ရုပ်သံ journalist အဖွဲ့အစည်းဖွဲ့တဲ့တဲ့ရင်ကမီဒီယာသမားအများစုကမှစိတ်ဝင်စားနေကြတဲ့တဲ့ရင်ဖြစ်ပါတယ်။ဒီမီဒီယာသတင်းနဲ့ပတ်သက်လို့မီဒီယာသမားတွေနဲ့မီဒီယာအဖွဲ့တွေမြန်မာနိုင်ငံမှာ၃-၄ဖွဲ့ရှိတယ်ဆိုပေမဲ့လည်းနောက်ထပ်ဖွဲ့စည်းလိုက်တဲ့ broadcasting media network နဲ့ပတ်သက်ပြီးတော့စိတ်ဝင်စားရှိခဲ့ကြပါတယ်။အဲ့ဒီလိုစိတ်ဝင်စားကြတဲ့အကြောင်းအားလည်းမကြခင်မှာရုပ်သံဥပဒေထွက်လာတော့မယ့်အချိန်ခါနဲ့တိုက်ဆိုင်နေတယ်လို့နိုင်ငံရေးအပြောင်းအလဲမှာရုပ်သံမီဒီယာသမားတွေရဲ့အခန့်ကဏ္ဍကလည်းအရေးပါလာခဲ့တယ်လို့ဆိုပါတယ်။တချိန်ကမီဒီယာဆိုတဲ့အထက်မှာပုံနှိပ်မီဒီယာတွေသာများပြားခဲ့ပြီးတော့အခုရုပ်သံမီဒီယာတွေစတင်ပြီးတော့ဖွံ့ဖြိုးလာတာကြောင့်မကြခင်မှာသတင်းမီဒီယာ network တွေကမီဒီယာလွတ်လပ်မှုအတွက်လှုပ်ဆောင်နိုင်ကြမလားဆိုတဲ့မေးခွန်းမျိုးတွေသတင်းသမားတွေရမှာဖြစ်ပေါ်လာခဲ့ပါတယ်။ဒီညီလာခံမှာမြန်မာသတင်းလောကရဲ့ဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။ဒီလိုရုပ်သံသတင်းမီဒီယာ network တွေနဲ့ပတ်သက်ပြီးတော့ Cherry FM ရဲ့အထွေထွေမန်နေဂျာကိုတန်းထွေးဇော်ကသူ့ရဲ့အမြင်နဲ့မျှော်လင့်ချက်ကိုအခုလိုရှင်းပြပါဗျာ။အဲ
့တော့အခုကျွန်တော်တို့လက်ရှိလွှင့်နေတဲ့ broadcaster တွေအပြင်နောက်လာမယ့်ပေါ်လာမယ့် broadcaster တွေအားလုံးအတွက်ပေါ့နော်ဒီအများကြီးထောက်ပံ့ပေးနိုင်တဲ့အဖွဲ့ဖြစ်ဖို့လိုပါပဲ။ဒီဖွဲ့ကတော့ကျွန်တော် independence အဖွဲ့ဖြစ်တဲ့အတွက်ပေါ့နော် broadcasting လို့ပေါ်ပြီးသွားပြီဆိုရင်ကျွန်တော်တို့ lawyer ကျွန်တော်တို့ကပေါ့နော်ကျွန်တော်တို့အကာအကွယ်ကျွန်တော်ရှိတယ်။အဲ့ဒီအတွက်ကျွန်တော်တို့ media broadcast media နဲ့ပတ်သက်လို့လိုလက်ဖွင့်ရှိမလားမေးလို့ကျွန်တော်တို့ယူဆပါတယ်။ broadcast လို့မှာကတော့အဓိကကတော့သူကအခုပေါ့ကျွန်တော်အခု frame ကြီးထားထားတာပေါ့နော်။ဒီတကယ်ကိုရေးပါလာမယ့်အချက်တည်းကတော့ broadcasting council ပေါ်လာပြီးတဲ့အချိန်မှာကျွန်တော်တို့ new resource ညီနိုင်တော့ပေါ်လာပါမယ်။အဲ့ကြရင်တော့ new မှာပါလာမယ့်အချက်တွေကိုကျွန်တော်တို့ကြည့်ရမှာဖြစ်ပါတယ
်။ဆက်ပြီးတော့အဲ့ဒီညီလာခံမှာပဲသတင်းသမားတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။ကမ္ဘာပေါ်မှာသတင်းသမားတွေသတင်းယူနေရတဲ့အသက်ခံနေရတဲ့သတင်းတွေသတင်းမီဒီယာလုံခြုံရေးအလေးထားပြီးတော့ဆွေးနွေးလာကြပြီဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းအရင်အရင်နှစ်တွေကစလို့သတင်းသမားတွေရဲ့လုံခြုံရေးအတွက်တင်နန်းတွေပေးပြီးတော့အဖွဲ့အစည်းတွေဘက်ကနေပြီးတော့တတ်နိုင်သမျှလှုပ်ဆောင်နေကြပါတယ်ဒီလိုလှုပ်ဆောင်မှုအတွက်ဘာတွေများအခက်အခဲရှိပါသလဲဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့သတင်းသမားလုံခြုံရေးနှီးပြတင်နန်းဆရာဒေါ်တင်စာစောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
ကရင်တောက်တဲ့အတွက်လုံချုံကြီးနဲ့ပတ်သက်ပြီးတော့ဗောနော်။ဘာတွေလှုပ်တင်လဲ၊ဘလို့ပြင်ဆင်တင်လဲ။အဲ့ဒါနဲ့ပတ်သက်ပြီးတော့တင်တန်းတွေတော့ပြီးခဲ့ကြတဲ့ဒီနှစ်မှာ။ဒါပေမဲ့အဲ့ဒါကတော့ဟိုအားလုံးမဟုတ်ဘူး။အကန့်အသတ်ဖြစ်နေသေးတယ်။တရင်တောက်အားလုံးတွေချုံငုံမိနိုင်အောင်လုံချုံကြီးတင်တန်းပြီးနိုင်တယ်လို့လည်းမဆိုနိုင်ဘူးဗော။အဲ့ဒါကြောင့်တရင်တောက်တွေအပြင်သတင်းမီဒီယာတိုက်တွေကလည်းကိုယ်တရင်တောက်လုံချုံကြီးအတွက်ကိုဖြည့်ဆွက်တင်တာတွေ၊နောက်တင်ပေးတင်တာတွေဒါတွေလည်းလုပ်ပေးတင်တယ်။ဒါအပြင်လုံချုံကြီးကတရင်တောက်အပြင်သတင်းမီဒီယာအပြင်အဓိကလိုနေတာတော့အစိုးရကဥပဒေပေါ်မှာပါတဲ့အတိုင်းအကအကွယ်ဗောနော်။တိတိကျကျပြေဖို့လည်းလိုအပ်နေတယ်။ဒါတွေအားလုံးပြည့်စုံဒါမဲ့နှစ်တွေမှာသတင်းတောက်တွေကလုံလုံချုံချုံနဲ့เนาะသတင်းရယူပြီးထုတ်ပေါ်ရေးသားနိုင်တာလေလုံးများသောအားဖြင့်သတင်းတောက်တွေကသွားတဲ့အခါမှာနေမီဒီသားလုံချုံမှုအပြင်ဆိုရဘက်ကကာဗာမရဘူးဆိုတဲ့ကိစ္စတွေရယ်နောက်ကြတော့ဥပဒေတွေပေါ့ဥပဒေတွေကချိန်ချောက်မှုတွေအများကြီးရှိနေဒီဥပဒေတွေကိုလွတ်အောင်ဘယ်လိုလုပ်ကြအောင်လဲဒီ question တွေကအများဆုံးထွက်လာများသောအားဖြင့်ဟိုဥပဒေတွေအကြောင်းပြောရဲဆိုတော့ဥပဒေတွေကကျမတို့ကပြင်လို့မရအောင်လွတ်တော်အောင်ပြင်လို့ရမှာဖြစ်တဲ့အတွက်ဥနောက်ကြကျမတို့သတင်းတောက်တွေဆိုတာကလည်းဘယ်သူကိုမဆိုတွေ့နေရမှာဘယ်သူကိုမဆိုတွေ့နေရဖြစ်တဲ့အတွက်ကျမတို့ကတရားမဝင်တင်ရလူပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်တွေ့နေအောင်ဒါဆိုရင်ကျမတို့ဥပဒေနဲ့ ွားညီမယ်ညီရယ်ဆိုဘာလုပ်ကြမလဲပေါ့ဒါသတင်းတော့ဒီလူအခြေအနေတွေကိုကနေကောက်ကွယ်ပေးနိုင်ဖို့ပေါ့နော်ဘာတွေဆက်လုပ်ကြမလဲဘယ်သူကိုတိုက်တွန်းကြမလဲဒါဆိုရင်ကျမတို့ကထပ်ပေါ်လာမယ့်သတင်းမီဒီယာကောင်စီကိုတိုက်တွန်းမယ်နောက်ပြီးတော့သတင်းတွေရေးမယ်နောက်လွှတ်တော်မှဒါတွေကိုဆွေးနွေးနိုင်အောင်လို့တင်ပြပေးနိုင်တဲ့လမ်းကြောင်းကိုသွားမယ်ပေါ့နော်အဲဒါမျိုးလေးတွေပဲဆွေးနွေးပြော
နောက်ဆုံးအနေနဲ့ကတော့အခုတစ်ပတ်စာနယ်ဇင်းကောင်စီရဲ့ကျန်းတစ်စာကျင်းစုပွဲနဲ့ပတ်သက်ပြီးတော့သတင်းသမားတွေဘက်ကတုံ့ပြန်ဝေဖန်မှုတွေရှိခဲ့ပါတယ်ကောင်စီဥပဒေအတိုင်းသာကျန်းတစ်စာကျင်းစုတာဖြစ်တယ်ဆိုပြီးတော့သတင်းသမားတွေဘက်ကပြောဆိုခဲ့ကြပါတယ်အဓိကအဖြစ်တော့အဲ့ဒီလိုကျန်းတစ်စာကျင်းစုမှုကိုသတင်းသမားတွေဝေဖန်ခံရတာကတော့အမှန်တကယ်လွတ်လပ်တဲ့ကောင်စီဖြစ်မလားဆိုတဲ့အယူဆနဲ့ဝေဖန်ကြတာဖြစ်ပါတယ်အဲ့ဒီကောင်စီနဲ့ပတ်သက်ပြီးတော့စောင့်ကြည့်ရမယ်ဆိုပြီးတော့လေသတင်းသမားတချို့ကသူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာရေးသားခဲ့ကြပါတယ်။ဒီတစ်ပတ်ထဲမှာကော်မူးမြို့မှာဒေါ်အောင်ဆန်းစုကြည်ကစံပြအမိုက်ကောက်ပြတဲ့သတင်းပြီးတော့ဒီဇင်ဘာ9ရက်နေ့ကဖွင့်လှစ်ခဲ့တဲ့ Stock Exchange နဲ့ပတ်သက်ပြီးတော့အခုကုမ္ပဏီ6ခုရွေးချယ်ထားပြီးတော့ share တွေကို match လာမှာစတင်ပြီးတော့ရောင်းချတော့မယ်ဆိုတဲ့သတင်းတွေက media တွေပေါ်မှာနေရာယူပေါ်ပြနေကြတယ်ဆိုတာကိုတင်ပြရင်ညီကုန်းချုပ်လိုက်ရပါတယ်။
မြန်မာမီဒီယာမြင့်ကွင်းကဏ္ဍကိုနာဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေပုံထူးနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးမှာပါဒီတစ်ပတ်မြန်မာမျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်မှာမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အထူးအားထားစရာကြောက်စိမ့်တယံဇာတာကိုအခုခိုက်တက်မှာသူဖို့ယူငင်နေကြတာဟာကိုကျိုးရှာလောဘဇောသမားတွေရဲ့ရုပ်ပြက်ဆင်းပြက်နိုင်လာတဲ့လောက်ရက်ဖြစ်တယ်လို့တိုင်းပြည်အတွက်လည်းအထူးနှစ်နာစေပါတယ်ဒီလောက်ရက်ကိုအချိန်နဲ့ရလက်လျူရှုထားသင်ကြပါသလားဘယ်ပုံဘယ်နည်းတွေနဲ့ဟန်တာသင်တယ်လဲဆိုတာကချင်ဒေသခံသတင်းသမားတွေဖြစ်ကြတဲ့ကုဇော်မိုးထက်ကုနော်ဒင်းတို့နဲ့အတူဦးကျော်စန္နာတို့ကဆွေးနွေးသုံးသပ်ထားပါရရှင
်ကချင်ပြည်နယ်ကဒေသခံသတင်းသမားနှစ်ဦးကိုကျွန်တော်ဖိတ်ခေါ်ရတာကတော့ကချင်ပြည်နယ်နဲ့ပတ်သက်တဲ့အကြောင်းအရာကိုအဓိကဆွေးနွေးခြင်းလို့ဖြစ်ပါတယ်ကချင်ပြည်နယ်ရဲ့ကြောက်စိမ်းအင်တန်တန်ဖိုးရှိတဲ့မြမရတနာသားကြောက်စင်းလုပ်ငန်းကိုအခုတလောတူဖော်နေရတာစီမဲကမ်းမဲဗျမ်းမတာဖြစ်နေပါတယ်တိုင်းပြည်အတွက်အင်တန်ရင်လေးစရာဘာစီကမ်းမှမရှိပဲဘုံဘော်လော်ထုတ်ယူနေရတယ်ဘလူးဝင်စားသလိုဖြစ်နေပြီဒီဟာဆရာတို့ကဒေသခံသတင်းသမားတွေဆိုတော့အချိန်နဲ့ပိုစီမဲထင်ပါတယ်လူတချို့ကသုံးသပ်ကြတယ်ရွေးကောက်ပွဲပြီးအနာထွဲပြီးဖို့သုံးလလို့မှာအကုန်လုံးကောင်ပြောင်းရှင်းနေရတာပဲဆိုပြီးတော့ပြောကြပါတယ်ကိုဇော်မိုးထက်ကဘယ်လိုသုံးသပ်မိပါလဲဘာကြောင့်ဒီအချိန်မှာပို့ပြီးတော့စီမဲကမ်းမဲဗျမ်းမာထင်းတလို့ကြမ်းပြီးရမ်းပြီးတော့ထုတ်နေကြတယ်ခင်ဗျာခင်ဗျာ
အဲကျွန်တော်မြင်တာကတော့လက်ရှိသူတို့ရဲ့ဒီလှုပ်ရှားမှုကိုပြောအောင်ပေါ့နော်သူတို့ရဲ့ဒီစောစိန်တုဖို့ရေလုပ်ငန်းတွေလှုပ်ရှားတဲ့အနေအထားကြီးဟာမြန်လာတယ်ပေါ့နော်ဟိုမြန်လာတယ်ဆိုတာကဒီအရင်နှစ်တည်းနှစ်တည်းမှလည်းဒီလိုပဲပြူးကြတာတော့မှန်တယ်ဒီဘက်ဒီမှာကျတော့ဘာတွေကျွန်တော်တို့တတိထားမိလားလဲဆိုတော့နံပါတ်1ချက်ရွေးကောက်ပွဲကလည်းဒီ NLD ပါတီကအနိုင်ရသွားတယ်နောက်ပြီးတော့ဂျာတီချင်းလည်းရောက်လာတယ်ရှေ့မှာလည်းဒီစစ်ပွဲတွေဖြစ်တာတဲ့ခါကျနားထားတဲ့တချောင်းပေါ့နော်အဲ့လိုမျိုးတော့အဲ့ဒီအတိုင်းတာမှာသူတို့တွင်းလာတဲ့ကားကြီးတွေကအခုကျွန်တော်တို့ဒီဖားကမှာဆိုလို့ရှိရင်ကျွန်တော်တို့အကြီးဆုံးမြင်ဘူးတာကဒီဘက်ဟိုးဆိုလို့ရှိရင်2000ပဲမြင်ဘူးတာက2000အမြင့်ဆုံးပေါ့နော်ကက်တပလာအရင်တော့ကက်တပလာ320ဆိုလို့ရှိရင်ကျွန်တော်တို့အရန်ကြီးနေပြီဟာစက်ကြီးတွေအရန်ကြီးတယ်ပေါ့အခုဒီဝေခါမှာအခုလက်ရှိရထားတယ်ဒီပေါ့နော်ဒီအမျိုးအစားပါဝါဘယ်လောက်ရှိရဆို900နဲ့150ရှိတယ်အဲ့တော့320နဲ့9150ဘယ်ဟိုးတစ်စီးရဲ့အင်ဂျင်ပါဝါဘယ်လောက်กว่าတလဲဆိုလို့ရှိရင်အဲဒါသာမျိုးတွေပေါ့နောက်ပြီးတော့ဒီမြေသာတည်ဖို့အတွက်အဆုံးပြမဲ့ကားတယ်နေစဉ်နဲ့အမျှပေါ့နော်အဲ့လိုအစည်းလိုက်အစည်းလိုက်အတန်းလိုက်အတန်းလိုက်အတန်းလိုက်နောက်ဆုံးချင်းဒီဖားကန်လမ်းကျောမှာလမ်းကြီးပိတ်တဲ့အဆင်ထိဖြစ်သွားတယ်ပေါ့နောက်သူ့လှုပ်ရှားတာကြီးလည်းအရင်တော့ကတို့မျက်စိချင်းမှာမြင်တွေ့တဲ့တောင်ကြီးဆိုလို့ရှိရင်သူသားဗျဟို3လတူတူရမယ်4လတူတူရမယ်တောင်းလို့အခုကတကယ်မြင့်တဲ့တောင်းနေဆိုလို့ရှိရင်မိချင်းညာချင်းကြီးအဲ့လိုမျိုးပေါ့နော်ဟိုအရန်ဟိုတူးရဲ့ဒီတူးတဲ့နှုတ်ကမြန်တဲ့ခါကျတော့အာဖိုးဖိုးဖိုးဆိုခုံသွားတဲ့ခါကျတော့ဒီအကြီးတွေဒီလိုမျိုးကြီးလှုပ်လိုက်တဲ့ခါကျတော့ကျွန်တော်ဒေသခံတွေကဒီထဲမှာမကောင်း
ဘူးဟုတ်ကဲ့ကိုဇော်မိုးတဲ့ဒေသခံတွေမကပါဘူးမြမပြည်သူတွေကောပဲသဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးတဲ့လေဘယ်လူသားအမှဒါကိုကြည်လို့စိတ်ချမ်းသာမှမဟုတ်ပါဘူးလူတိုင်းစိတ်ဆင်းရမယ်ကိစ္စပါဘာဖြစ်လို့ဒီလောက်တောင်မှသူတို့လောဘဆက်တက်ပြီးဒီအချိန်မှာတူးနေရသလဲတချို့ကသုံးသပ်ကြရမလားအဲ့တော့အနာမလွှဲပေးခင်မှာအပြောင်းရှင်းမယ်ဆိုပြီးတော့လုံနေကြတယ်ဆိုတော့အဲ့ဒီသဘောမျိုးများသုံးသပ်နေကြတာကိုဘယ်လိုသဘောရပါလဲအဲ့ဒါကိုဖြစ်နေတာ
ကျွန်တော်တို့ကတော့အဲ့လိုပဲထင်တာဗျကျွန်တော်တို့ထင်တာကတော့အဲ့လိုပဲထင်တာပေါ့ဒါပေမဲ့သူတို့ဘက်ကကွန်ပလိတ်တက်လာဆရာကအခုကကျွန်တော်ပြောတာမျိုးလေးတွေပေါ့နော်သူတို့ကအာကျွန်တော်သုံးနှစ်လောက်နားထားတာရှိတယ်အဲဘလူးဘလူးမျိုးပေါ့နော်အဲတို့ကဟိုတက်တားမကုန်ကင်လေးမှာဘလူးတူးရတာပေါ့နော်အဲဘလူးမျိုးပေါ့ဒါဆိုလုပ်ငန်းရှင်တွေပြန်ကွန်ပလိတ်တက်လာတယ်ဒါပေမဲ့ခက်တာကဒီတောက်သိန်းတူးပေါ်မှုမှာ ဘယ်လိုစည်းမျဉ်းဥပဒေတွေနဲ့ဟိုဘယ်လိုမူဝါဒနဲ့ပြုရလဲဆိုတာကျွန်တော်ပြည်သူကဘာမှမသိရဘူး။ကိုယ်နဲ့မှမလို့ဘာမှမရှိဘူး။ဆိုတော့အခုရွာကြောင်နဲ့ရွာဟိုပြောထားတာရှိတယ်။အဲဟိုဖက်ကဒေတာမှားတဲ့ဒီဒီကုမ္ပဏီပေါင်း850နဲ့တဲ့ဟိုမြေကပေါင်း2000ကျော်နဲ့လုပ်ကပေါင်း8000ကျော်တူတူကတူးနေတယ်တဲ့။ကျွန်တော်ပြောပြတာဒါစင်းစရာပဲရှိတာ။အကြီးကောကုမ္ပဏီတွေကတိတိကျကျတူးသလား။ကျွန်တော်တို့အကြမ်းဖက်တိတိကျကျတဲ့ကုမ္ပဏီလုပ်ကွက်တစ်ခုဟို200ပတ်လည်းရှိတယ်။ဒါပေမဲ့အခုတောင်လုံးပြောတူးနေလေဘလို့တိုင်းထားရလဲဘသူတိုင်းထားလဲဟုတ်လားဘလို့ပုံစံမျိုးလုပ်နေတာလဲဒါပေမဲ့လက်ရှိဒေတာအာနာပိုင်နေနဲ့ဒေတာလုပ်ပိုင်ခွင့်ရှိတဲ့လူနဲ့ကုမ္ပဏီစောက်ဖိတ်တူဖို့ရေလုပ်ငန်းရှင်တွေနဲ့ဟိုလက်ဝါးဟဲ့ပြီးလုပ်နေတဲ့ပုံတွေအများကြီးရှိတယ်သဘောတူကြတာ
ကိုစောမိုးရဲအဲ့တော့လာကြည့်လို့မြင်လို့ပါကောဒီလူတွေဟာမတော်လောဘနဲ့အဆမ်းမတန်တူဖို့နေကြတယ်စီမံကံမဲ့လုပ်နေတဲ့ဗျမ်းမတာဖြစ်နေဆိုတာကိုဖီလို့ကောဟန်တန်းထိုင်မဲ့အမင်္ဂနာဘသူစီမံရှိမလဲကိုနော်ဒင်းတဘောပြောပါ
ဟုတ်ကဲ့အခုလုံးလုံးစေကတော့ကျွန်တော်နော်ဒီအလုံးဝစီးတာလို့လည်းမရတဲ့အခြေအနေနော်တစ်ဖက်မှာလည်းပဲကျွန်တော်ဖက်ကနေတာမှခြေဆိုင်တဲ့ခြေလွတ်မြောက်ရဲ့အဖွဲ့ဒီတိုင်းရင်းချောက်အနေနဲ့ကလည်းသူတို့အနေနဲ့လည်းအခုလိုမျိုးနိုင်ငံရဲ့အကူအကြောင်းအခြေအနေမှာသူတို့လည်းစိတ်ရရနော်တတ်နေဆုံးချောင်ထားတဲ့အခြေအနေဖြစ်တဲ့အဲ့ဒါကြောင့်မို့ဘဒူမှလည်းလုံးလုံးစေစီးတာလို့မရတဲ့အခြေအနေမှာရောက်နေတယ်နော်ဆက်ဘာကြောင့်ဒီလိုရောက်တယ်လဲဆိုလို့ရှိရင်တော့ဖက်ကနေဆက်ဆက်နေတဲ့နော်ကုမ္ပဏီကြီးကတော့နေပြီးတော့အဲတိကွယ်ရရှိနေတဲ့ဆက်ဆက်တဲ့ကုမ္ပဏီကြီးပဲဖြစ်နေတယ်နော်အဲ့ဒါကြောင့်မို့အခုကျွန်တော်စူးရင်တာကနိုင်ငံမှာဘာမှလက်တွေ့တက်မှုလည်းမရှိဘူးကချင်ပြည်နယ်ရောနဲ့ပူပြီးမှစီးနေလာတဲ့အဓိကတော့ဗီဒီယိုလူထုတွေပါနော်အချင်းဗီဒီယိုလူထုတွေဒါမှမဟုတ်တနိုင်ငံတုန်းကဗီဒီယိုလူထုတွေကတကယ်ပဲမျက်နာတယ်ဖက်ကကကုံသွားပေမဲ့လည်းတကယ်လူထုတွေရဲ့ဘဝအခြေအနေတူးတက်လာရင်တော့တကယ်ဒါကိုနော
်ဟုတ်တာပေါ့
ဟိုတက်ကိစ္စမှရှိဘူးလောလောဆယ်ကတော့ဘလူးတော့ဒုထွက်ချင်းတွေကတတိုင်းပြည်လုံးချင်းတွေပါနော်အရန်ဆူနေတယ်ပြင်းနဲ့ခုကျွန်တော်တကယ်လေ့လာထားတဲ့သတင်းရသလိုရှိနော်ဒီစောက်စင်းကနေပြီးမှကတော့ဒီနေပြည်တော်မှာရှိတဲ့တိုက်ပိုက်ရာရှိတီကနော်အဓိကဒီစစ်တပ်ပိုက်ဆိုင်ရာရှိတီကသူတို့ရဲ့မိသားစုဝင်ငွေတွေတော့နော်အကြီးမားဆုံးသူတို့ရတာကတော့ဖက်ကန်ကဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်အမှားဖြစ်ဒီထိုင်းနိုင်ငံကို guest ဒီရောင်းတယ်တဘာဝတန်ငွေဒီရောင်းတယ်ဆိုတာကတော့အစိုးရရဲ့ DA ဝင်ငွေထဲမှာသူတို့ကဝင်လာတယ်ဒါပေမဲ့ဖက်ကန်ကတော့သူတို့ကနော်ဒီအကိုပိုင်အကျိုးချီးပွားအတွက်အများကြီးသူတို့ရတဲ့နေရာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဒါနေပြည်တော်ကအာဏာရှိအတိုင်းဝိုင်းပေါ့ဗျာဒါပေမဲ့ကျွန်တော်သိချင်တာတစ်ခုကဒီဟာကိုဘာကြောင့်မဟန်တားနိုင်ရလဲဥပမာအဖြစ် KIA ကချင်းလူမျိုးရေးအဖွဲ့အနေနဲ့ဟောဒီကိစ္စကိုမှဘာကြောင့်သူတို့နေမြေဖြစ်တဲ့ဒီကိစ္စမှာသူတို့အခုညဉ့်ညံ့ရေးအစိုးရနဲ့ဆွေးနွေးမှုတွေပါတယ်လုပ်နေဒီကိစ္စကိုအဓိကထားပြီးသူတို့ဆွေးနွေးနေတဲ့အနေအထားမရှိဘူးလားခင်ဗျာကချင်လွတ်မြောက်ရေးအဖွဲ့အနေနဲ့လည်းပဲခရိုနီရွေစီကအခွန်ငွေယူပြီးတော့စီးပွားရေးလုပ်ငန်းတွေနဲ့ပေးထားတယ်ဆိုတာလည်းကြားပါသေးတယ်အဲ့ဒါကရော
โอเคโอเคအဲ့ဒါကတော့မှန်ပါတယ်ဒီ KIA ကတော့နော်သူတို့ကတော့ဒီဖက်ကန်တာမဟုတ်ပါဘူးနော်တခြားတနိုင်းမှာဒီနော်ဘီယင်းမော်အားလုံးတို့တစ်ဆယ်ရာစီးပွားရေးလုပ်ငန်းရှင်အားလုံးကတော့သူတို့ကတော့နော်ဒီအခုံကတော့သူတို့ကောက်ပါတယ်အဲ့ဒီကောက်ဖို့အတွက်လည်းအရင်ကလည်းနော်ဒီအစုရကိုလည်းပြောပြထားတယ်ဖြစ်တယ်သူတို့ KIA ဘက်ကတော့လောလောဆယ်ချင်နေမှာဒီလိုဟန်တလို့မရဘူးလေဆိုလို့ရှိရင်အစုရကတော့အခု KIA ကိုအရန်တိုက်ခိုက်ပြီးမှလေဆက်မနိုင်ငံရေးရပါတုံးချချင်တဲ့ပုံစံကအရန်မြင်လာ KIA ရဲ့ဘူတာနာချုပ်တွေလိုင်စာပဝန်ကြီးဒါမကပါနော်တော်တော်များများမှလည်း KIA ကိုရန်ချတဲ့ဟာမျိုးတွေများရှိလာတယ်အခုတော့ဆိုတော့ပူပြီးမှရန်ချတဲ့ပိခတ်မှုတွေအများကြီးပေါ့အဲ့ဒီတဘောကတော့ KIA ကဆက်ပြစ်လာလို့ရှိရင်သူတို့ကတော့အကြီးကျယ်ပြစ်ပြမနော် KIA ကဒီလိုမျိုးငင်းချမ်းရေကိုဖျက်ဆီးတယ်နော်အစိုးရအကူပြောင်းကာလမှာနော် KIA ကဖျက်ဆီးတယ်ဆိုပြီးမှသူတို့ကဥမာအဖြစ်အဲ NLD ကအနာလွဲပြုံးဖို့အဲကိစ္စတွေမှာနော်သူတို့ကနောက်နေတာမျိုးအဲ့လိုမျိုးပေါ့နော်အဲ့ဒါကို KIA ကစူးရင်တဲ့အတွက်ကြောင့်လုံးလုံးဆရာကတက်နိုင်ဆုံးကအဲ့ဒါကိုဆောင်ခဲ့တာသိရတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လုံလောက်ပါတယ်ကျွန်တော်တခုမေ့ကျင်တယ်နိုင်ငံရေးကိစ္စဆိုကိုဇော်မိုးထဲအဲ့တော့အခုနိုင်ငံရေးအဖြစ်အခုအနာထွက်ပြောင်းရေးကိစ္စကိုနှောင့်နှေးသွားမှာဟိုဘက်ကတွန်းဆုတ်သွားမှာဆိုလို့ဆိုပြီးတော့ရပ်ဆိုင်ပေးရတယ်ဆိုတာဟုတ်ကဲ့ကိုနော်ဒင်းလည်းပြောတယ်လူတော်တော်များများလည်းပြောကြတယ်အဲ့လိုရပ်ဆိုင်ထားသင့်သလားတကယ်တော့အဲ့လိုဟုတ်နေပါသလားနိုင်ငံရေးအရာကျွန်တော်ရဲ့မိတ်ဆွေသတင်းသမားကြီးတယောက်ပြောတယ်ဆိုတော့အယူကိုချော့ပေါင်းနေရသလိုအဲ့လိုအခြေအနေများတကယ်ရှိနေပါလားဒီကိစ္စကိုလက်ပိုက်ကြည့်နေရတာဟာကိုဇော်မိုးထဲ
ကျွန်တော်ဒါစိတ်တပိုင်းတော့သက်ဆိုင်မှာပေါ့နော်လုံလုံလည်ရာကြီးတော့မသက်ဆိုင်နိုင်ပါဘူးလုံလုံလည်မသက်ဆိုင်နိုင်ဘူးဆိုတော့ဒါစိတ်တပိုင်းတော့သက်ဆိုင်တယ်ဟိုဒီဟာကတော့ဘလို့ဖြစ်နေလဲဆိုတော့ဟိုအကျိုးစီးပွားနဲ့အများကြီးဆိုင်နေတယ်ဗျဟိုသူတို့ကတော့အကျိုးစီးပွားအတွက်ရရင်ရသလောက်ယူမယ်လုပ်မယ်ပေါ့နော်အဲအဓိကကတော့အဲ့ဒါပဲဖြစ်ဆိုတာဖြစ်မှာပါဗျ
โอเคကျွန်တော်နောက်တစ်ခုမေးချင်တာကမြစ်ဆုံကိစ္စတော့ငါတတိုင်းပြည်လုံးကဤသူလူထုတွေစာရေးဆရာတွေတက်သည့်ပညာရှင်တွေနိုင်ငံရေးသမားတွေအကုန်လုံးဝိုင်းဝန်းကန့်ကွက်ခဲ့ကြတဲ့အတွက်မြစ်ဆုံကိစ္စဟာရဆိုင်သွားခဲ့ရတယ်ဆိုင်းငံ့သွားခဲ့ရတယ်ရုပ်စွာအဆုံးဒီကိစ္စမှာတော့အဲ့လိုဘာကြောင့်မဖြစ်နိုင်ဘူးထင်ပါလေကိုတော်တင်
းကေဟောဘက်ကစန္ဒကတော့နော်ဒီဖက်ကမှာတို့ကတော့လုံးဝရထားဖို့တော့ရည်ရချက်တော့မရှိဘူးဒါပေမဲ့ကုမ္ပဏီကြီးတွေနဲ့သစ္စာရလူစုတော့ပဲနော်ကောင်းစားတာကိုသူတို့ပဲတိကျသွားတာကိုနော်ဒီကေဟောဘက်ကတော့စန္ဒမရှိဘူးတာမန်လူထုတွေအားလုံးကတနိုင်တပိုင်လုပ်ငန်းတွေကိုလုပ်ပြီးမှဟိုဟာသူတို့ရဲ့မိသားစုတိကျလာမှာကိုတော့ကေဟောဘက်ကလူလာတာကိုကျွန်တော်မြင်နေရပါတယ်နော်ဒါပေမဲ့ဘာကြောင့်အဲ့လိုမျိုးကုမ္ပဏီကြီးတွေကိုပြစ်လို့မရဘူးလေဆိုတော့အဓိကကတော့စစ်တပ်ကအဓိကနော်ဖက်ကန်ကိုသူတို့ကိုင်နေတာဖြစ်တယ်ဆိုတော့အဓိကကတော့သူတို့ရဲ့စစ်ပိုင်းစစ်တပ်နဲ့ဒီနေပြီးတော့ရရှိတဲ့ကိုပိုင်ဝင်ဝင်ရတဲ့နေရာလည်းဖြစ်တော့သူတို့ကတော့ဒီစစ်အင်အားအလုံးကြီးအသုံးပြုပြီးမှဒီလုပ်ငန်းကိုလုပ်နေတဲ့အတိုက်ကြမှာနော
်ဟိုဇော်မိုးထခင်ဗျာအခုဘာကြောင့်ဒီလိုအင်အားနဲ့ကန့်ကွက်နိုင်တဲ့အခြေအနေမရှိဘူးလို့ထင်ပါလဲခင်ဗျာဒီကိစ္စကို
ညတူတို့အင်အားနဲ့တိုက်လို့ရှင်ဒါဘာလို့မရမှာလဲပြရရပေါ့နောက်ပြီးတော့တစ်ချက်ကစဉ်းစားရရှိတာကမြေဆုံကဘာဖြစ်လဲဆိုလို့ရှိရင်မြေဆုံဒီကရနဲ့ပတ်သက်တဲ့ငွေကအခုလိုနိုင်ငံတော်ကိုပြည်ဝင်စည်းင်းပြရတယ်။ဒီကြောင့်စိမ်းထဲမှာပါတဲ့ဒီလိုဒီရတဲ့အကျိုးမြတ်တွေကနိုင်ငံတော်ကိုပြည်ဝင်စည်းင်းပြတာကရကနဲ့အင်တာနဲတဲ့။အဲရကနဲ့တော့အင်တာနဲလားမနဲလားဆိုတော့ဒီကျိုးပဲဟုတ်နဲ့ကပြုတ်ပြတ်ထားတဲ့ဟာကိုဟိုအားလုံးပြပြမှာပေါ့နော်။အခုလေအဲ့လိုမျိုးဆိုတော့ကကြတော့ဒီကြောင့်စိမ်းဒီသူ့ဘော်ကြီးရရတဲ့တစ်ဆက်တည်းကြီးသူတို့တပိတ်ဝင်အိတ်ဝင်လူဝင်နဲ့ဟာတွေပဲလေဝင်တဲ့ဟာဆိုတော့တခြားတဘာဝတောင်ကြီးရှိတဲ့ရေနဲ့ရှိတယ်ပေါ့နော်အဲ့ဒီဟာတွေကရတဲ့ဟာတွေကြတော့သူတို့ဒီနိုင်ငံတော်သုံးစီလူတခြားပါစစ်သုံးစီလူဘာညာအကုန်လုံးသုံးရတော့ဘူးဒီကြောက်တင်းရရတဲ့ဟာကြတော့ဒီပြပွဲနောက်ကဟိုပြတဲ့ဝင်ငွေနောက်ပဲပြရတယ်ဒီခြားထဲမှာဒီယုတ်ဒီတခြားလမ်းတွေကထွက်သွားတဲ့ကြောက်စင်းတွေကပြပွဲကိုပြတဲ့ကြောက်စင်းရဲ့အပုံတရားလောက်ရှိတယ်ပြပွဲကိုပြတဲ့ကြောက်စင်းဆိုတာညီမရှိလောဘနေတင်တဲ့ကြောက်မျိုးလောက်ပဲရှိတယ
်ဟုတ်ကဲ့
အဲ့ဒီကတော့ဒီအကြီးကပြည်သူလူထုဆိုတော့ပြဿနာပြပြတယ် KNY ကိုတားလို့မရဘူးလားဆိုတော့ KNY ဖွဲ့နေတယ်တကယ်တမ်းတားမယ်ဆိုလို့ရှိရင်ဖြစ်အောင်မတားမနဲ့တကယ်ထိထိရောက်တားမိပြီဆိုလို့ရှိရင်အဲ့ဒီဒီလောက်ပဲ area ကြီးထဲမှာစစ်ပွဲကြီးထပ်ဖြစ်ပါလဲစစ်ပွဲကြီးထပ်ပြီးဒီတက်ကပြည်သူတွေပြေးကြအောင်ပါလဲအဲ့လိုမျိုးဆိုတော့ဟိုမလွယ်ဘူးအလွယ်ဆုံးနည်းကတော့ကျွန်တော်မြစ်ဆုံမှာတားမိတယ်လို့ပြောပညာရှင်တွေမှမရှိတဲ့ပညာရှင်တွေအားလုံးပါပြီးဒီတက်ကပြည်သူတွေနဲ့နိုင်ငံမှာရှိတဲ့ပြည်သူတွေရှိတယ်ဝါဝင်ပြီးတော့မတောင်းဆိုကြအဖြစ်ကျွန်တော်အောင်မြင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်ခုတော့လာမယ့်စနေနေ့ည9နာရီထရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ချင်းပြည်နယ်ဘာကန်ဒေတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြရတဲ့ဆိုတဲ့သတင်းတွေကြကြပြန့်ပြန့်ဟိုထွက်နေပါလေမြန်မာနိုင်ငံကိုချစ်မြတ်လို့သူအားလုံးအတွက်ဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွင့်ပေးထားတယ်လို့ကျွန်တော်တို့သောဒရှင်တွေကယူဆပါတယ်ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလားအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရပါမှာဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
တရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့အပတ်စဉ်ကဏ္ဍတွေထဲကနောက်ဆုံးတစ်ခုဖြစ်တဲ့မြန်မာတခွင်ကဏ္ဍအလဲပါအခုလိုခရစ်စမတ်ပွဲတော်ကာလမှာရန်ကုန်မြို့ဈေးဆိုင်ကြီးတွေမှာဝယ်သူတွေကိုဆွဲဆောင်နိုင်အောင်ခရစ်စမတ်သင်္ကေတအတွက်ပြင်ဆင်မှုတွေလုပ်နေကြပါတယ်ခရစ်စမတ်ပွဲတော်အတွက်ပျော်ရွှင်နေကြသူတွေရုံးပိတ်ရက်ခရီးထွက်ဖို့ပြင်ဆင်နေကြသူတွေနဲ့တွေ့ဆုံစကားပြောထားတဲ့ရန်ကုန် VOA သတင်းထောက်ကိုထက်အောင်ကရန်ကုန်ခရစ်စမတ်ဂျိုးအခြေအနေတွေကိုမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါရရှင်
ပွဲတော်ရာသီရောက်လာတဲ့အများမြန်မာနိုင်ငံမှာလည်းဒီပွဲတော်နဲ့ပတ်သက်လို့အပြင်းအထန်တွေဖြစ်လာကြပါတယ်အထူးသဖြင့်တော့တင်းတင်းတက်တက်နှစ်တမှုထူးခြားလာအောင်ဈေးဝယ်စင်တာတွေနောက်စားသောက်ဆိုင်တွေမှာခရစ်စမတ်အပြင်းအထန်တွေပြုလုပ်လာတာကိုတွေ့ရပါတယ်ခရီးယန်ဘာသာဝင်တွေအတွက်ကတော့သခင်ယေရှုမွေးဖွားတဲ့အထိမ်းအမှတ်ဖြစ်ဒီခရစ်စမတ်ပွဲတော်ကိုကျင်းပလို့ရှိကြတာပါဒါပေမဲ့အခုနောက်ပိုင်းမှာတော့ခရီးယန်ဘာသာဝင်တွေတာမကတခြားဘာသာဝင်တွေလည်းဒီခရစ်စမတ်ပွဲတော်ကိုတပြိုတပါဆင်နွှဲလာကြပါတယ်
ကျွန်တော်ဟာအရှင်ပြောရင်ခရီးယန်ဆိုတော့ခရစ်စမတ်ကာလကိုရီးယားကိုရီးပွဲတော်ကာလပါနော်
အရင်ပြောပါငငယ်တွေကအရင်ပြောပါတယ်အခုလိုအချိန်မှာတခြားခရစ်ယာန်မဟုတ်တဲ့ခြားဘာသာဝင်တွေလည်းခရစ်မတ်ဆိုတဲ့အရာတော်ကိုခံစားအတူတူခံစားတက်လာကြတယ်။အားလေးလည်းစိတ်ချမ်းသာကြပါပဲ။ကျွန်တော်တို့အတူတူပျော်လို့ရတာပေါ့နော်။အခုစူပါမားကတ်တွေမှာလည်းခရစ်မတ်ဆိုပြီးတော့ကျွန်တော်တို့ဒီဝါရှင်ဘွဲပုံစံလေးကျွန်တော်တို့အလှလေးဆင်လာ1 1တာကြပါ။ဘာပဲကျွန်တော်တို့ကတော့ proud ဖြစ်တာပေါ့။ဘာပဲကိုယ်ပွဲလေးကိုသူတို့တွေကနင်းနေချာချိုက်လေးအဲခံယူတက်လာကြတယ်ဆိုလည်း proud ဖြစ်တာပေါ့နော်။အဲကျွန်တော်တို့ခရစ်ယာန်တွေတော့ Christmas Gala ကကျွန်တော်တို့ Gedition ကေရှုမွေးဖွားတဲ့ကာလာလေးကျွန်တော်တို့ကံယူရတော့ကျွန်တော်တို့ကေရှုကြွလာတယ်ကျွန်တော်တို့ကေတင်မို့လောကကိုကြွလာတယ်ကျွန်တော်ကပျော်တယ်အခြားဘာသာဝင်တွေအတွက်ကတော့ဒါ Christmas ကာလာဒါပျော်ရွှင်မဲ့လို့တဲ့ကာလာဆိုပြီးသတ်မှတ်ထားဘာဖြစ်ဒီအားလုံးကတော့ပျော်စရာပဲပေါ့
လူသွားလူလာများကြတဲ့ဇီဝစင်တာတွေအမှတ်တရပစ္စည်းအယောင်ဆိုင်တွေနဲ့စားတောက်ဆိုင်တွေမှာ Christmas ပွဲတော့အပြင်ဆင်တွေကိုအရင်နှစ်တွေကထက်ပိုပြီးတော့ပြင်ဆင်လာကြတာတွေ့ရပါတယ
်အဲဒီနေ့တနေ့ကတော့တို့ကပိုပြီးတော့ပေါ့နော်ဟိုပိုပြီးလက်လက်လေးပိုပြင်ဆင်လာနိုင်ကြတယ်ပြီးတော့တကယ်ကိုဟိုဘယ်လိုပြောမလဲတိုင်းတစ်ပါးကတိုင်းတစ်ပါးကိုရောက်နေတဲ့လောက်တိကိုချို့ဆိုပြင်ဆင်နိုင်တယ်ပေါ့နော်အဲ့ဒါလေးကတော့တကယ်သဘောကျတယ်ရှင်ဟု
တ်ဒါအခုကတော့ပုံများတာပေါ့အခုကတော့နေရာတကာမှာရှိနေတယ်เนี่ยกามาเลยတွေ့နေရတယ်ဟုတ်ကဲ့အဲစူပါမားကတ်ပေါ့စူပါမားကတ်ဒီအတူတူအိမ်ဝင်မှာအိမ်ဝင်မှာတော့ Merry Christmas and Happy New Year တက်ကလာကြတယ်အစူပါမားကတ်တမို့အိမ်ဝင်မှာလေးမှာလည်းလူတက်ကလာကြတယ်ဟုတ်ကဲ့သူတို့က New Year ကိုကြိုကျင်တာပေါ့ဒါပေမဲ့ရှေ့မှာ Merry Christmas ဆိုတာလေးပါနေတယ်
လို့ပြင်ဆင်လဲဆိုတော့အဓိကတော့စူပါမားကတ်တွေ shopping mall တွေမှာဒီလိုမျိုးပေါ့ Christmas tree တွေ Christmas theme နဲ့ kait တဲ့ဒီပစ္စည်းအရောင်းနာတို့ပြော church တွေမှာဆိုရင်တကယ် theme နေနဲ့တေချာပြင်ဆင်တာတွေ့ရတာပေါ့လေဟုတ်ကဲ
့တနေ့တနေ့တနေ့ပေါ့လေနှိုင်းရှင်ရောဒီ Christmas အပြင်ဆင်တွေကရန်ကုန်မြို့မှာဘလို့အနေထားမှာရှိပါလဲ
အာဒီနှစ်ကတော့အရန်တိုးတက်လာတယ်ပေါ့လေဒီအမြင်တွေလဲဆန်းလာတယ်ပြီးတော့ကြားတဲ့တင်းရလို့ပေါ့လေတချို့လမ်းတွေမှာလဲတကယ်ဟိုသစ်ပင်တွေမှာလေအလင်းအမီးလုံးတွေပေါ့လေတကယ်အော်နိုင်ငံညာနဲ့တူအောင်လို့လှုပ်လာတယ်လို့ထင်တယ်ဗောလေပြီးတော့ဒီ shopping mall တွေမှာတော့အဓိကအရန်ဟိုရှောက်လေလို့ဓာတ်ပုံရိုက်လို့ရန်ကောင်းလာဗောလေပြင်ဆင်တာတွေအရန်တိုးတက်လာ
ကမ္ဘာတဝန်းနိုင်ငံတွေမှာလည်း Christmas အချိန်ဆိုရင် Christmas သစ်ပင်တွေကိုအလှဆင်ကြချစ်တဲ့ခင်တဲ့သူအချင်းချင်းအမှတ်တရတွေလက်ဆောင်တွေပေးကြနဲ့အပြန်အလှန်စုမှုန်ကောင်းတောင်းကြရင်းနဲ့တယောက်ကိုတယောက်မေတ္တာတရားတွေမျှဝေတက်ကြပါတယ်မြန်မာပြည်မှာလည်းခရစ်စမတ်ရာသီနီးကပ်လာတာနဲ့အမျှလူငယ်တွေစုပြီးတော့ညပိုင်းတွေမှာခရစ်စမတ်သချင်းတွေကိုတီးဆိုတက်ကြသလိုခရစ်စမတ်ယဉ်ကျေးမှုကလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတော့ကျယ်ပြန့်လာနေတာပါ။အ
ော်အမအရင်တော့မတွေ့ဘူးအမတချို့ကားပေါ်မှာ reindeer လေးဟိုအပွားဂျိုလေးလေးအဲ့ဒါလေးတွေ့တာမမြင်ဘူးပေါ့နော်။ဒါပေမဲ့အခုတချို့ကားတွေမှာလေးအရှိရအရှိမှာ reindeer လေးအဲ့လိုမျိုးလှုပ်ထားတွေ့ရဲ့ပြီးတော့အတော်များများကဒီ Christmas နဲ့ပတ်သက်လို့ရှိရင်မျက်စိရမှာ Santa Claus ကိုမြင်မယ် Christmas tree ပေါ့နော်အဲ့လိုမျိုးနဲ့အတော်များများဟိုအရင်ကနည်းနည်းလေးတော့ဟိုဝင်းကျင်နည်းနည်းနည်းပေါ့နော်လူကအဲ decorate လုပ်တာနဲ့အခုတော်တော်များများ sign တွေ restaurant တွေပဲသွားလိုက်လို့ပဲဖြစ်ဖြစ်ပေါ့နော်ဘေးကအဲ့လိုလမ်းလျှောက်သွားလိုက်တာနဲ့အပြင်ဆင်တွေအဲ့လိုမျိုးပြင်ထားတော်တော်များများတွေ့လာတယ
် Christmas gala ဟာဒီဇင်ဘာလထဲမှာကြောက်ရောက်တာကြောင့်မြန်မာနိုင်ငံမှာခီးထွက်ဖို့ကောင်းချိန်လည်းဖြစ်ပါတယ်ဒါကြောင့်လူအများကရုံးလုပ်ငန်းတွေကနေခိတ္တခဏအနားယူပြီးတော့အေးမြတဲ့ဆောင်းရသည်မှာအပန်းပြေခီးထွက်တဲ့ကြပါရယ်ရန်ကုန်မြို့နေလူအများစုကတော့ရာသီဥတုအေဂျင့်တာယာလာတဲ့နေရာတွေနဲ့အရင်တော့ကလူတိတ်မသွားဖြစ်တဲ့နေရာတွေကိုသွားတတ်ကြတယ်လို့တန်ကိုခီးသွားကုမ္ပဏီကဆိုပါရယ်
တန်ကိုအနေနဲ့ကတော့မတို့ကဟိုပြည်ရင်းမှာမှာ hiking trekking အဲ့လိုမျိုးလေးတွေသွားတာများတယ်ဆိုတော့ဒီနှစ်မှာအမတို့ booking တွေအများဆုံးရောက်ရတာကော့တောင်ဘိတ်ကျွန်းစုဘက်ကို snorkeling သွားတဲ့ခရီးစဉ်ကအရမ်းများတယ်အမတို့လေးရင်ကိုချတာနီးပါးပဲတစ်စီးလုံးအပြည့်အမတို့သွားရတယ်နောက်ပြီးတော့ချင်းတောင်ဘက်ကိုတက်တာချင်းတောင်ဆိုတာနမတောင်နမတောင်နဲ့ဒီဆောကံပတ်လတ်တလျှောက်ကအဲ့ဒါကိုလဲတဲ့ခရီးစဉ်ကတော့အမတို့မှာဒီ Christmas အတွက်ဆိုပြီးတော့တီးတန့်ရလိုမျိုးလဲထုတ်ရောင်းတဲ့ package ဆိုတော့တော်တော်များတယ်မောင်လေးတော်တော်များတယ်ဟိုတယ်နှလုံးအပြည့်အမတို့ယူလဲအမတို့အဖွဲ့ကြီးပဲဆိုတော့မောင်လေးမေးဆိုဆိုရင်အများဆုံးကတော့အဲ့ဒီခရီးစဉ်တွေလို့ပြောရမယ်ဒါပေမဲ့အကြံနဲ့နောက်ပိုင်းဒီမြကြီးနာပန်ဝါဘက်ခရီးစဉ်တွေရောလွိုက်ကော်ဘက်နောက်တစ်ခါဂုတ်ထိပ်ပြင်ဦးလွင်တောင်ကြီးပုံမှန်သွားနေကြဒီ beach တွေရောပေါ့ငပလီချောင်းတောင်ခွေဆောင်တွေလည်းရှိပါတယ်ထွက်ပါတယ်အများဆုံးကတော့ဒီ Christmas အတွက်ကတော့ခုနခရီးစဉ်နှစ်ခုချင်းတောင်နဲ့ဘိတ်ကျွန်းစုသွားတဲ့ခီးစင်မောင်လေ
းခရစ်စမတ်ကာလမှာခီးသွားကြမဲ့သူတွေကအ
မတို့24ရက်နေ့ညပဲဒီကနေပြီးလုံနီကားနဲ့ထွက်မယ်ပေါ့နော်ဟိုတောင်ကြီးကိုညမနက်2နာရီရောက်လိမ့်မယ်အဲ့2နာရီမှာခဏနာနားပြရနဲ့ဟိုဘက်ကလောတို့ပင်တရားဘက်တို့ကိုပထမဆုံးကလောကိုယင်သွားမယ်ပေါ့နော်
ဟုတ်ထက်နေနဲ့ဆိုရင်ထက်ဒီကချင်ပြည်နယ်ပေါ့နော်ကချင်ပြည်နယ်ပူတာအိုဘက်ကိုထက်ဒီရေခဲတောင်အငယ်လေးပေါ့အဲ့မှာသွားတက်ဖို့ရှိတယ်
ခရစ်မတ်ရာသီချင်းရောက်ရင်ရုံအများစုကလည်းပိတ်ရပေးတယ်လို့ခွင့်ရရှိလဲပေးတတ်တာကြောင့်တနစ်တာအလုပ်ပင်မသမ्या တွေကိုဖြစ်လျှော့တဲ့အနေနဲ့ဒီရာသီရောက်တိုင်းလူများကခီးရီထွက်တတ်ကြတာပါ
အမအထင်သာပေါ့နော်အမတို့ဆိုရင်လည်းဒီစင်မှာပိတ်ရက်ကကျောင်းကပိတ်ရက်ရှိတယ်အဲအကြောင်းလို့လည်းရွေးပြစ်တယ်ပြီးလို့ရှိရင်လူတွေကအေးရအောင်ကြိုက်တယ်ဆောင်းနေဘက်ဆိုပေါ့နော်အဲ့လိုအေးရချိန်တွေမှာခီးထွက်ရပေါ့နော်ပို့ပြီးတော့ fresh ဖြစ်တယ်ပြီးတော့ဘေးနာပတ်ဝန်းကျင်ရလဲပေါ့နော်အေးနေတဲ့အခါကျရင်သွားရလဲအဆင်ပြေရပေါ့နော်ဥပမာနွေရာသီသွားမယ်ဆိုရင်တော့မှတော်တော်ရာသီဥတုပူရဲအတွက်ကြောင့်နည်းနည်းလေးအမတို့ဟိုရွေးတာပေါ့နော်အဆောင်နှစ်ဘက်ကိုပို့ပြီးရွေးပြစ်တယ်ပေါ့အဲ့လိုမျိုးဟုတ်က
ဲ့ပြ
ီးတော့ပွဲတော်ကြီးကလည်းဒီစင်မှာမှအဲညားတာတွေ့ဘူးရဲ့ရှိအောင
်စိတ်ကအရန်ဟိုလွတ်လပ်သွားတယ်လွတ်လပ်သွားတယ်အလုပ်တွေလည်းမပါဘူးလေဆိုတော့ပြပြရှင်းရှင်းရှိတယ်ပုံမှန်ဆိုနေ့စဉ်တစ်နှစ်ပတ်လုံးဒီအလုပ်ခွင်ထဲမှာပဲလုပ်နေကြိုင်နေရကြခေါင်းကဒီအလုပ်ထဲမှာပဲကိုခေါင်းကိုကိုအုံနောက်ကိုအလုပ်ထဲမှာပဲတုံးရတာဟိုခီးထွက်တဲ့ခါမှာတငယ်ချင်းနေနဲ့ပြောမယ်ပါမယ်ဟေးလာဟာလာနောက်နောက်ပြောင်းနေမယ်ဆိုတော့ကိုကအရန်ကိုစိတ်ကဟိုဗါလဲ relax ဖြစ်သွားပါဘောနော်ပြီးတော့အဲ့ခီးကပြန်လာပြီးဆိုလဲကိုကဘာရရလဲဆိုတော့စိတ်ကအရန်ကိုဟိုပေါ့ပေါ့ပါနဲ့ဟိုမှာလဲခဲ့ပါခဲ့လဲခဲ့တော့ဒီအလုပ်မှာလဲပို့ပြီးမှပြန်ပြီးအာယုံပို့ဆိုင်နိုင်တယ်ခီးကပြန်လာပြီးဆိုပို့ပြီးအလုပ်လုပ်လို့ပို့ကောင်းတာပေါ့
နှစ်တစ်နှစ်ရဲ့နောက်ဆုံးလဖြစ်တဲ့ဒီဇင်ဘာလမှာဆိုရင် Christmas ပွဲတော်တွေ Happy New Year နှစ်သစ်ကိုကြိုတဲ့ပွဲတော်တွေအပြင်ပျော်ပျော်ပါပါခီးသွားကြတဲ့သူတွေနဲ့တပြော်တပါရှိကြပါတယ်ဒါအပြင်တယောက်နဲ့တယောက်မေတ္တာတွေမျှဝေတက်ကြတဲ့ Christmas ပွဲတော်ဟာဆိုရင် Korean ဘာသာဝင်တွေသာမကလူမျိုးစုံဘာသာစုံအတွက်ပျော်ရွှင်ကြည်နူးစရာပွဲတော်တစ်ခုဖြစ်လာနေပါတယ်ခင်ဗျာကျွန်တော်ထားပါခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်မနက်ဖြန်ကြာရာပိုင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ရမှာပါလိုင်းတိုမီတာ30 40 48 50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VOA ကနေအခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ပုတ်ထုံနေညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြမ်းရှင်နေတဲ့အချိန်တွင်တည်ရင်ချင်းချုပ်ကိုခုကြော်ကြော်သိန်းကပြောပြပေးပါအောင်ရှင
်အစ္စလာမ်အစိုးရအဲဆက်ဖွဲ့ကိုချေမုန်းတာမှာအမေရိကန်ကလူမျိုးရာကိုအထောက်ကူပို့ရလာဖို့ရည်ရွယ်ချက်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာဒီကနေ့အီရတ်နိုင်ငံကိုကြိုတင်ကြေညာမထားဘဲသွားပါတယ် IS အစိုးရတွေကိုချေမုန်းရေးအကဲဖြတ်အဆုံးဖြတ်ချက်တွေနဲ့ဘာတွေလုပ်လို့ရနိုင်မလဲဆိုတဲ့ချက်လက်တွေကိုရဖို့အတွက်ဝန်ကြီးကာတာဟာအီရတ်ကောင်ဆောင်တွေနဲ့ရောအမေရိကန်တပ်မှုတွေနဲ့ပါတွေ့ဆုံမယ်လို့ခန့်မှန်းထားပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကတည်းကအီရတ်တပ်ဖွဲ့တွေကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ထောက်ကူပေးနေတာဖြစ်ပေမဲ့အခုချိန်ထိတော့မြေပြင်တပ်ဖွဲ့တွေဆင်လို့ရေးမဖြစ်သေးပါဘူး။ IS အစွန်ရောက်တွေဟာအီရတ်နိုင်ငံတွင်အရေးပါတဲ့မြို့တွေအပါအဝင်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသကိုကြဲကြဲပြန့်ပြန့်ထိန်းချုပ်ထားစေပါ။အီရတ်နိုင်ငံနဲ့ဆော်ဒီအာရေဗျနိုင်ငံနဲ့ဇက်အနာအီရတ်နိုင်ငံတောင်ပိုင်းမှာအဖွဲ့လိုက်အမဲလိုက်နေကြတဲ့ကာတာနိုင်ငံသား26ယောက်ထဲမှနည်းကိုတရံသမားတွေကပြန်ပြေးဆွဲသွားတယ်လို့အီရတ်ရဲတပ်ဖွဲ့ကပြောပါတယ်။တရံသမားတွေဟာဒါဇင်နဲ့ချီတဲ့ကားတွေနဲ့ရောက်လာပြီးအမဲလိုက်သမားတွေကိုသူတို့စခန်းချနေတဲ့နေရာကနေဒီကနေ့ပြန်ပေးဆွဲသွားတာလို့တာဝန်ရှိသူတွေကပြောပါတယ်။အမဲလိုက်သမားတွေအတွက်လုံခြုံရေးယူပေးနေတဲ့အီရတ်အရာရှိ2ဦးလည်းအဖမ်းခံရတယ်လို့ဆိုပါတယ်။ပင်လယ်ကွေ့နိုင်ငံတွေကချမ်းသာတဲ့အမဲလိုက်သူတွေဟာဒီလိုရာသီမျိုးမှာအီရတ်တောင်ပိုင်းကအဲ့ဒီဒေသကိုသွားပြီးအမဲလိုက်လေးရှိပါတယ်။ကနေဒါခရီးယာဖုန်တော်ကြီးတစ်ပါးကိုမြောက်ကိုရီးယားရဲ့အမြင့်ဆုံးတရားရုံးကအလုကျန်းနဲ့ထောင်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။နိုင်ငံတော်ကိုစန့်ကျင်တဲ့ရာဇဝတ်မှုဆိုတဲ့ဆွဲချက်နဲ့အခုလိုထောင်ဒဏ်ချမှတ်လိုက်တာပါဟျောင်ဆူလင်းဟာသူ့ခရီးရန်ဘုရားကျောင်းရဲ့အဆိုအဖြစ်မြောက်ကိုရီးယားမှာသူတည်ထောင်ထားတဲ့လူနာပြုစုဆောင်ရှောက်ရေးဂေယာနဲ့မိဘမဲ့ဂေယာတို့ကိုလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းနဲ့ဒီနှစ်အစောပိုင်းကမြောက်ကိုရီးယားမှာရောက်နေတဲ့အချိန်အဖမ်းခံခဲ့ရတာပါအသက်60ကျော်အရွယ်တောင်ကိုရီးယားနိုင်ငံဘွားလင်းဟာကနေဒါနိုင်ငံတော ron တိုမြို့က Light Korean Presbyterian ခရီးရန်ဘုရားကျောင်းရဲ့အကြီးအကဲဘုန်းတော်ကြီးဖြစ်ပါတယ်တော်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းတူတွေကိုအပြင်းထန်တိစောက်နေတာကြောင့်ရေပြင်နံနမိတ်ပိုင်ဆိုင်မှုအပေါ်တရုတ်တို့ကပို့ပြီးတော့ပြောလာနေတဲ့ကိစ္စနိုင်ငံတကာကအာရုံစိုက်လာပါတယ်။အမေရိကန်ပြည်ထောင်စုပစိဖိတ်ရေတပ်ဖွဲ့ရဲ့အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Scott Swift ကဒီသတင်းပတ်ထဲမှာပဲသတိပေးစကားပြောခဲ့ပါသေးတယ်။နိုင်ငံတကာဥပဒေနဲ့အညီအဲ့ဒီကျွန်းတူတွေနားမှာလှုပ်ရှားသွားလာနေတဲ့သင်္ဘောတွေနဲ့လေယာဉ်တွေကိုအလွန်ကျွန်းသတိပေးတာတွေရှိနေပြီးဒါဟာကုသရေးဝယ်ရေးနဲ့စည်ရေးဆိုင်ရာပုံမှန်လုပ်ငန်းတွေကိုချင်းချောက်နေတယ်လို့ဗိုလ်ချုပ်ကြီး Swift ကပြောပါတယ်။အင်တာနက်ကိုစီကံသမတ်ထိန်းချုပ်ရေးတက္ကသိုလ်ပူပေါင်းဆောင်ရွက်ကြဖို့တရုတ်သမ္မတရှီဂျင်ဖင်ကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကကမ္ဘာကထာလုပ်ပြီးနိုင်ငံအရှိပိုင်းဝူဆန်မြို့မှာကျင်းပနေတဲ့ကမ္ဘာအင်တာနက်ညီလာခံမှာသမ္မတရှီကဒီကနေ့အရေးလိုတောင်းဆိုတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်မှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နာကတော့ Jonathan Cummings ဖြစ်ပါတယ်။ View American အတန်းရမနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတိုမီတာ24 kHz 13.3 ည၊လိုင်းတိုမီတာ32 kHz 93.5 နဲ့လိုင်းတိုမီတာ40 kHz 90.0ရောကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လန်းပါစေရှင်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.